Miss.
မင်္ဂလာညချမ်းပါတောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ရောအောင်ပါဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါဒီအင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းလေရင်ပြတ်ကြရမှာဒီဆိုးရွားတဲ့ရာသီဥတုအတွင်းမြူတွေဖုံးနေတာကြောင့်ဒီကြံနေသေးတဲ့ရုပ်အလောင်းတွေကိုကယ်ဆယ်ရမှာနှောက်နှေးကြံ့ကြာနေတာ။နောက်အီရန်နျူကလ িয়ার အရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါသူ့အနေနဲ့ကန့်ကွက်သွားမှာဖြစ်တယ်လို့ဒီထင်ရှားတဲ့အမေရိကန်ထက်လွှတ်တော်အမတ်ဦးကပြောဆိုလိုက်တာ။ဒီကြောင့်နောက်ဆုံးတဲ့သတင်းတွေကိုတင်ပြပေးတော့ဖို့ရှိရတယ်မသိနေထိုက်ရဲ
။ကောင်းပါပြီရှင်။သမရဦးသိန်းစင်ကပါတီတွင်အပြောင်းလဲတွေကိုဦးစီးလှုပ်ဆောင်ခဲ့တာဟာအခြေခံဥပဒေကိုချိုးဖောက်တဲ့လုပ်ရလားဆိုတာကိုတော့သတင်းတွေအပြီးမှနားဆင်ကြရဖို့ရှိပါတယ်
။ပါတီကိစ္စဆောင်ရွက်တာမဟုတ်ဘူး။တာဝန်သူ့မှာပေးထားတဲ့တာဝန်ကိုသူကြိုက်တဲ့လူသူလွှဲလို့ရတယ်။လွှဲပေးတာ။ပေါ်ဒီမုတ်အခြေခံဥပဒေကို
အနာရပါတီရဲ့အခြေခံဥထဲဥပါရှင်ဒီနောက်မှာတော့ Cherry FM ရဲ့ထုတ်လွှင့်မှုတွေပြန်ဆပြီဆိုတဲ့အကြောင်းနောက်စိုးရင်စရာတွေရှိနေသေးတဲ့မြန်မာလူခွင့်ရဲ့အခြေအနေရန်ကုန်မှာဒီကနေ့ကျင်းပတဲ့ကမ္ဘာလူသားချင်းစာနာမှုနဲ့အထိမ့်မှအခမ်းအနားအကြောင်းတွေကိုဒီညပိုင်းမှာတင်ပြပေးမှာပါ။နောက်ပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့မြန်မာတခွင့်အပတ်စဉ်ကဏ္ဍတို့ကိုလည်းနားဆင်ကြရအောင်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါလိမ့်မယ်ရှင်။
ဘန်ကောက်မြို့တော်မှာရှိတဲ့အေယောင်ဝန်လေးမျက်နှာနတ်ဖရာရုပ်တုနေရာကလူ22ယောက်တဲ့မင်းတေဆုံးခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်ရရှိသူနိုင်ငံသားတစ်ယောက်ကိုဖမ်းဆီးဖို့ထိုင်းအာဏာပိုင်တွေကဝရန်ထုတ်ပြန်လိုက်ပါတယ်။ဒီဘုံခွဲသူလို့တန်ရရှိသူဟာအခုတိုက်ခိုက်မှုကိုတယောက်တည်းလုပ်တာမဟုတ်ဘဲကွန်ရက်အချိတ်ဆက်တွေနဲ့လုပ်ခဲ့ပုံရတယ်လို့ထိုင်းရဲကျုပ်စမစ်ပုံပံမောင်ကဒီကနေ့ပြောကြားခဲ့ပါတယ်။အာဏာပိုင်တွေထုတ်ပြန်လိုက်တဲ့ပုံမှာအနေရောင်စပင်းမုတ်ဆိတ်ကျင်ဆွဲရှိပြီးမျက်မှန်အဝိုင်းတက်ထားတဲ့လူငယ်တူပုံကိုတွေ့ရပါတယ်။အဲ့ဒီသူကိုဖမ်းမိအောင်သတင်းပေးနိုင်သူကိုစုငွေဒေါ်လာ 28,000 ကျင်းမြင့်မယ်လို့အာဏာပိုင်တွေကကြေညာထားပါတယ်။ဒီဘုံခွဲတိုက်ခိုက်သူအနေနဲ့လုံခြုံပေးကင်းစွာနေထိုင်လိုတဲ့ဆိုရင်တော့သက်ဆိုင်ရာအာဏာပိုင်တွေစီမှာလာရောက်အဖမ်းခံဖို့သူအနေနဲ့ပြောဆိုလို့ပြီးအဲ့လိုလုပ်မယ်ဆိုရင်အာဏာပိုင်တွေအနေနဲ့ကာကွယ်ဆောင်ရှောက်ပေးမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝူချာကလည်းဒီကနေ့မှပြောပါတယ်။အဝါရောင်ရှိန်ကြီးဝတ်ထားပြီးဇမင်းဆုပ်ဖွားနဲ့ခတ်တော်တဲ့လူငယ်တယောက်ဟာခုံနန်းတစ်ခုအောက်မှာကြောပေါ်ကြီးတလုံးကိုချသွားပြီးတော့ဒီဘုံမပေါက်ခင်လေးမှာရင်အခင်းဖြစ်တဲ့နေရာကနေအေးအေးဆေးဆေးထွက်သွားတာကိုလုံခြုံရေးကင်မရာကနေမသိမကွဲရပ်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။လူသွားလာများတဲ့အေယာဝန်လေးမျက်မှနာနှစ်ဖရာရုပ်တုနေရာမှာဒီကနေ့တန်ဃာတော်တွေဥဆောင်ပြီးတော့ဆူတောင်းဝတ်ပြုပွဲတွေလုပ်ကြတယ်လို့ဒေသခံတွေကလည်းပစ္စည်းတွေနဲ့ဒီတခြားဆူတောင်းပစ္စည်းတွေကိုချခဲ့ကြပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်နိုင်ငံတီယန်ကျင်းမြို့မှာပေါက်ကွဲရခဲ့တဲ့ကွန်ပီစီတူလောင်ယုံပိုင်ရှင်တွေဟာအဆက်အသွယ်ကောင်းတဲ့ရှိကြပြီးအစိုးရအရာရှိတွေစီကလုံခြုံရေးလှိုင်စင်အတုတွေကိုရယူခဲ့ကြတယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်။ပုတ်ထူးနေကထွက်ပေါ်လာတဲ့အကျင့်ပြတ်ချစားမှုနဲ့ပတ်သက်တဲ့ဆူဆွဲချက်တွေကြောင့်ပေါက်ကွဲမှုနဲ့ပတ်သက်လို့ဒေါရထွက်နေတဲ့လူအုပ်ကြီးကိုပို့ပြီးတော့ဒေါရထွက်လာစေတယ်လို့ဆိုပါတယ်။ဒီပေါက်ကွဲမှုအတွင်းလူပေါင်း114ဦးသေဆုံးပြီးရာနဲ့ချီတန်ရရခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့တူလောင်ယုံနယ်ဖြစ်တဲ့ Ruhai International Logistics Company မှာရဲအရာရှိချုပ်ရဲ့သားနှစ်ယောက်ဖြစ်တဲ့ Yu Ziwei နဲ့ Dong Shijun တို့ကရှယ်ယာအများဆုံးထည့်ဝင်ထားကြသူတွေဖြစ်ပါတယ်။သူတို့ရဲ့အဆက်အသွယ်တွေကသူမဟုတ်တရုတ်ပြည်တွင်အသုံးပြုတဲ့ဩဇာညောင်းတဲ့လူမျိုးရေးဆက်သွယ်တွေစီကသဖြင့်မိဘေးလုံခြုံရေးမြေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလုံခြုံရေးလက်မှတ်အမျိုးမျိုးကိုဒေသခံအရာရှိတွေစီကရယူခဲ့ကြတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာ Dong နဲ့ Yu ကဝန်ခံပြောသွားပါတယ်။သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလျှို့ဝှက်ထားဖို့ကြိုးစားတဲ့အနေနဲ့ရှယ်ယာရှင်တို့ရဲ့နာမည်စည်းမှာမိတ်ဆွေတွေနဲ့ဆွေမျိုးတွေရဲ့နာမည်တွေကိုသုံးခဲ့တယ်လို့လည်းဒေါင်းနဲ့ယူရိုကဝန်ခံခဲ့တယ်လို့စင်ဟွာသတင်းဌာနကဖော်ပြပါရတယ်။လုံခြုံရေးအားနဲ့လို့ပောက်ကွဲမှုဖြစ်ပွားခဲ့ရတဲ့ကိစ္စကိုအနာပိုင်နဲ့စစ်ဆေးနေချိန်မှာသူတို့နှစ်ဦးကိုလည်း Ruhai Company ကလူ10ယောက်နဲ့အတူရဲကထိန်းသိမ်းထားပါရရှင်။
အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းလေရင်ပြတ်ကျရာနေရာမှာဆူရတဲ့ရာသီဥတုအတွင်းမြူတွေဖုံးနေတာကြောင့်ကြံနေသေးတဲ့ရုပ်လောင်းတွေကိုကယ်ဆယ်ရမှာနှောင့်နှေးကြံ့ကြာနေပါတယ်။လူငယ်တဲ့သတင်းပတ်ကုန်ပိုင်းကလူ54ဦးတင်ဆောင်သွားတဲ့လေရင်ဟာတောင်ကိုဝင်တိုက်မိပြီးပြတ်ကျသွားရမှာအားလုံးသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။လေရင်ပြတ်ကျတာဟာတနင်္ဂနွေနေ့ကဖြစ်ပေမဲ့ရာသီဥတုကျန်းတဲ့နေမီမနာပြင်အနေအထားကြောင့်ကယ်ဆယ်ရေးသမားတွေဟာအဲ့ဒီနေရာကို2ရက်နီးပါးကြာပြီးမှရောက်ရှိသွားပါတယ်။မ မိုးတွေလည်းရွာနေပြီးတော့တဲတဲကွဲကွဲမမြင်ရတာကြောင့်ရှာဖွေရေးလုပ်ငန်းတွေနှောင့်နှေးနေပြီးဒီရှင်းလင်းရေးလုပ်ငန်းတွေကိုလူတွေနဲ့သာအဓိကလှုပ်သွားရမှာဖြစ်တယ်လို့အမျိုးသားရှာဖွေကယ်ဆယ်ရေးအေဂျင်စီအကြီးအကဲဘန်ဘန်ဆိုလစ်ဆီယိုကပြောပါတယ်။ရှာဖွေရရှိတဲ့ရုပ်လောင်းတွေကိုပပူဝါဒေတာမျိုးတော်ဂျရာပူရာကိုသိဆောင်သွားပြီးဘသူဘဝဖြစ်တယ်ဆိုတာကိုအဲ့ဒီမှာစီးစစ်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်ခင်ဗျာ။
ဂရိစ်နိုင်ငံကိုပဏာယေးကူညီဒေါ်လာ63ဘီလီယံပေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဂျမန်လွတ်တော်အမတ်တွေကဒီကနေ့ထောက်ခံမဲ့ပေးလိုက်ကြပါရယ်။တာဟာနိုင်ငံတကာကြွေးရှင်တွေကိုဂရိစ်ကကြွေးပြန့်ဆက်ရမယ့်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဂျာရာဘရီနေမတိုင်ခင်အချိန်မီအကူအညီလည်းဖြစ်ပါရယ်။ဂရိစ်နိုင်ငံအတွက်ပဏာယေးအကူအညီပေးအရာမှာဂျာမနီနိုင်ငံကအများဆုံးထည့်ဝင်ထားတာဖြစ်တဲ့အတွက်ဒီအစီအစဉ်မစတင်ခင်လက်မှတ်ထိုးအတည်ပြုဖို့လိုပါရယ်။ပဏာငွေအကူအညီပေးမဲ့အစီအစဉ်ကိုထောက်ခံမှုမပေးရင်ဂရိစ်အတွက်ရောဥရောပသမဂ္ဂအတွက်ပါတာဝန်မဲ့ရာကျလိမ့်မယ်လို့ဂျာမန်ဝန်ကြီးပဏာယေးဝန်ကြီး Wolfgang Scherbler ကလွတ်တော်အမတ်တွေကိုအစောပိုင်းတုန်းကပြောခဲ့တာပါဒီငွေကြေးအကူအညီနဲ့ပတ်သက်လို့ Greece လွတ်တော်အမတ်တွေတောက်ကြနဲ့အစောပိုင်းကအတည်ပြုခဲ့ပြီးတဲ့နောက် Euro ငွေကြေးအဖွဲ့ဝင်16နိုင်ငံကဗန်နာရေးဝန်ကြီးတွေဖက်ကဗန်နာငွေကြေးအကူအညီဒေါ်လာ29ဘီလီယံကိုပထမအရေးဖြစ်ပေးဖို့အတည်ပြုပေးလိုက်တာပါနိုင်ငံခြားရေးဝန်ကြီးတွေကြားမတူညီမှုတွေရှိခဲ့ပေမဲ့လည်းနောက်ဆုံးအခြေအနေကိုဖြေရှင်းနိုင်ခဲ့ကြတယ်လို့ Euro Group ရဲ့ဥက္ကဋ္ဌ Jorin Disselbolim ကပြောပါတယ် Greece နိုင်ငံအနေနဲ့ဥရောပဗဟိုဘဏ်ကိုဒေါ်လာ 3.5 တန်ဒီခါမှာရှင်ဒေါ်လာ 3.5 ဘီလီယံကျွေးဆက်နိုင်မှုအတွက်နိုင်ငံတကာငွေချေပေးမဲ့သူတွေစီကဩဂုတ်လ20ရက်နေ့နောက်ဆုံးထားငွေချေအကူအညီရဖို့လိုအပ်နေခဲ့တာပါ။ယူရိုဇုန်ရဲ့ဆုံးဖြတ်ချက်ဟာဂရိစ်နိုင်ငံအတွက်ကျွေးဆက်နိုင်ဖို့နဲ့ယူရိုငွေချေ3အဖွဲ့နိုင်ငံတွေထဲမှာဆက်ရှိနေဖို့အတွက်အကူအညီကယ်တင်ပေးလိုက်တာလည်းဖြစ်ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်တယ်ဦးနေညဘက်တရင်တွေကို VOA ကနေဆက်လက်ကြေညာနေပါရယ်။ရှေးဟောင်းမွေနေ့ထင်းထင်းဆော့ဆော့ရေးညွှန်ကြားရေးမူဟောင်းကိုဒီရှေးဟောင်းမျိုးဖြစ်တဲ့ Belmira မှာ IS သတိကြော်တွေကကောင်းဖြတ်ကွပ်မြတ်လိုက်ပါရယ်။တံပိုးမဖြတ်နိုင်တဲ့ရှေးဟောင်းယဉ်ကျေးမှုဖြစ်တဲ့ Belmira ကို IS အစွန်ရောက်တွေကလွန်ခဲ့တဲ့3လတုန်းကထိန်းချုပ်နိုင်ခဲ့တာပါ။အသက်82နှစ်အရွယ် Khaled Assad ကိုအင်္ဂါနေ့တုန်းကတပ်ဖြတ်ခဲ့တာလို့ Syria ရှေးဟောင်းမွေနေ့ထင်းထင်းဆော့ဆော့ရေးအကြီးအကဲ Mahmoud Abdul Karim ကပြောပါရယ်။UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အသိအမှတ်ပြုအနှစ်2000တက်တန်းရှိတဲ့ကမ္ဘာရှေးဟောင်းအမွေနဲ့ထိမ့်သိမ်းဆောက်ရှောက်တဲ့အလုပ်ကို Mr. Assad ဟာအနှစ်50ကျားလုပ်ကင်ခဲ့သူဟာ Britain ချိန်ဆိုင်ဆီးရီးယားလူခွေးစောင့်ကြည့်အဖွဲ့က Belmira ကရင်းမြစ်တစ်ခုမှာ Mr. Assad ကိုတက်ခဲ့တာမှာလူတွေဒါဇင်နဲ့ချီပြီးတော့ရှိနေခဲ့တယ်လို့ပြောရတယ်ရုပ်တုတွေကိုတမျက်တနိုးထားကြမလို့ဆိုတဲ့ယူဆပေါ်အခြေခံပြီး IS တွေဟာရှေးဟောင်းရုပ်တုတွေကိုဖျက်ဆီးလေရှိတာကြောင့် Belmira ကရှေးဟောင်းအမွေနှစ်တွေကိုဖျက်ဆီးပြမှာကိုလူတွေကစိုးရိမ်နေကြတာပါ။ဒါပေမဲ့လည်းအဲ့ဒီနေရာကို IS တွေမရောက်ခင်မှာပြတဲ့ထဲကပစ္စည်းတွေအလုံးကိုလုံခြုံစိတ်ချရတဲ့နေရာကိုရွှေ့ပြောင်းထားနိုင်ခဲ့တယ်လို့ရှေးဟောင်းပစ္စည်းထင်းထင်းအကြီးအကဲ Abdul Karim ကပြောပါရခင်ဗျာ။
အီဂျစ်နိုင်ငံမှာနောက်ဆုံးပြဋ္ဌာန်းလိုက်တဲ့အကြမ်းဖက်မှုစံကျင်ရေးဥပဒေနဲ့ပတ်သက်ပြီးလူအခွင့်အရေးဆောင်ကြဉ်သူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒီဥပဒေမှာအကြမ်းဖက်မှုဆိုတာကိုကြည်ကြဲပြင်းပြအတိတ်ပဲဖော်ထားတဲ့အတွက်အီဂျစ်နိုင်ငံသားတွေအပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေကျစေရုံမကလူထုရဲ့အာဏာဖီဆန်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဒီဥပဒေကိုအီဂျစ်သမ္မတဖတ်တာ LCC ကတနင်္ဂနွေနေ့ကလက်မှတ်ထိုးအတည်ပြုလိုက်တာပါထိတ်တန့်အစိုးရရှိနေသူဦးတည်ဆုံးခဲ့ရတဲ့ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်အကြံဖက်မှုဆန့်ကျင်ရေးမူဝါဒတွေကိုအကောင်းအောင်လုပ်မယ်ဆိုပြီးပြောဆိုပြီးနလအတွင်မှာပဲ Mr. CC ကခုလိုလက်မှတ်ရေးထိုးလိုက်တာပါဒီပြဌာန်းချက်မှာအကြံဖက်အုပ်စုဖွဲ့ရင်ဒါမှမဟုတ်အကြံဖက်အုပ်စုကိုဦးဆောင်ရင်တည်တံ့ပေးနိုင်တဲ့အချက်လဲပါဝင်တယ်လို့အကြံဖက်သမားတွေကိုငွေကြေးထောက်ပံ့ရင်တတက်တကျွန်းချတာတိုက်ခိုက်မှုကိုလုံဆော်ရင်ပြင်ဆင်ရင်ဖန်ဆီးထောင်ချမဲ့အချက်တွေလဲပါဝင်ပါတယ်ကယ်ရိုမြို့တွေမှာအကြံဖက်တိုက်ခိုက်မှုကြိုးကြားတွေ့ရပေမဲ့လည်းဆိုင်းတိုင်းကျွန်းဆွယ်မှာတော့ IS စစ်သွေးကြွားတွေကဆက်တိုက်ဆိုသလိုအကြမ်းဖက်မှုတွေလုပ်နေခဲ့ပြီးရဲနဲ့စစ်သားတွေကိုမကြာခဏတိုက်ခိုက်လေးရှိပါတယ်။2013ခုနှစ်က Islamic သမ္မတမိုဟာမက်မော်စီကိုအာဏာကဖယ်ရှားပြီး Mr. CC အာဏာရလာတဲ့နောက်ပိုင်းတိုက်ခိုက်မှုတွေပိုတိုးလာတာပါ။ပြင်းထန်တဲ့ပုံကံမှုတွေနဲ့ရင်ဆိုင်နေရတဲ့ Egypt နိုင်ငံအစိုးရအဖို့အခြေခံလူအခွင့်အရေးတွေရှော့ချတာသဘောထားကွဲလွဲမှုတွေကိုပျောက်သွားအောင်လုပ်တာနဲ့သူ့ရဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်အကြမ်းဖက်မှုတစ်စိတ်ကပ်လိုက်တာမျိုးမလုပ်သင့်ဘူးလို့လူအခွင့်အရေးအဖွဲ့ကပြောပါရယ်။
ထင်ရှားတဲ့အမေရိကန်ထက်လွတ်တော်အမတ်နောက်တစ်ဦးက ဒီအီရန်နျူကလ িয়ার ရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလွှတ်တော်မှမဲခွဲဆုံးဖြတ်တဲ့အခါသူ့အနေနဲ့ကန့်ကွက်မယ်ပြီးသွားမယ်လို့ပြောဆိုလိုက်ပါတယ်။နယူးဂျာစီလွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသမ္မတဘရက်အိုဘားမားကအီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာလုံးဝရပ်ဆိုင်းသွားလိမ့်မယ်လို့ပြောဆိုမှုဟာမှောင်ရင်းကြောင်းပြောကြားလိုက်ပါတယ်။အီရန်ဆိုရဟာနျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးဖြတ်သိမ်းမယ်လို့ဟိုရွန်းကလည်းပြောကြားခဲ့ပြီးဒီဂရီအပေါ်ချိုးဖောက်ခဲ့တယ်လို့သူကပြောပါတယ်။လွန်ခဲ့တဲ့လတုန်းကလည်းဒီမိုကရက်တွေထဲမှာတတိယအဆင့်မြင့်ဆုံးဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်ချက်ရှာမာကဒီနျူကလ িয়ার သဘောတူညီချက်ကိုကန့်ကွက်မဲပေးသွားမယ်လို့ပြောပါတယ်။လာမယ့်လမှာအထက်လွှတ်တော်နဲ့အောက်လွှတ်တော်တို့ကအီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့ကန့်ကွက်မဲပေးမယ်ဆိုရင်သူ့အနေနဲ့ပြီးတော့သုံးမှာဖြစ်တယ်လို့သမ္မတဘရိုက်အိုဘားမားကပြောဆိုထားပါတယ်။အမေရိကန်ပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်တဲ့ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနိုင်ငံတွေနဲ့အီရန်ကြားရရှိထားတဲ့သဘောတူညီချက်အရနျူကလ িয়ার ပုံထုတ်လုပ်နိုင်တဲ့ယူရေနီယံတန့်စင်တဲ့လုပ်ငန်းတွေကိုအီရန်အနေနဲ့ရပ်ဆိုင်းရမှာဖြစ်ပြီးသူတို့သဘောတူညီထားတဲ့အတိုင်းလိုက်နာမှုရှိမှရှိစောင့်ကြည့်မယ်။နိုင်ငံတကာစစ်ဆေးမှုတွေကိုအီရန်ရဲ့စစ်ဖက်အစအဦးတွေကိုကြီးစုစစ်ဆေးခွင့်ပေးရမှာဖြစ်ပါတယ်။တကယ်လို့ဒီသဘောတူညီချက်တွေအတိုင်းအီရန်ဘက်ကလိုက်နာရင်တော့နိုင်ငံတကာဘက်ကအီရန်ဘော်ကိုချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုပြန်လည်ဖယ်ရှားပေးမှာဖြစ်ပါရယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့ရင်တွေကိုကိုအောင်နဲ့နန်းလောင်တို့ညင်ညာပေးခဲ့တာဖြစ်ပါရယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်အခုတော့မြန်မာသတင်းဆောင်မတွေကိုတင်ပြပေးပါရမယ်။သမ္မတဦးသိန်းစိန်ရဲ့ပါတီလုပ်ငန်းတွေဟာအခြေခံဥပဒေကိုချိုးဖောက်ရာရောက်သလားဆိုတာကိုမတင်ပြခင်အရင်ဆုံးတော့ Cherry FM ပြန်လည်ထုတ်လွှင့်ခွင့်ရတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။ဒီကနေ့ပြန်ကြားရေးဝန်ကြီးဌာနနဲ့ Cherry FM တာဝန်ရှိသူတို့တွဲဆုံညှိနှိုင်းဆောင်ရွက်ပြီးတဲ့နောက်မှာတော့ Cherry FM အတန်ထုတ်လွှင့်မှုအစီအစဉ်တွေဒီနေ့ညနေ6နာရီကစလို့ပုံမှန်ပြန်လည်ထုတ်လွှင့်နိုင်ပြီဖြစ်တယ်လို့ FM တာဝန်ရှိသူတို့ကပြောပါရယ်။မြန်မာနိုင်ငံမှာပုဂ္ဂလိကအတန်းလွှင့်လုပ်ငန်းတွေကိုအခက်အခဲမရှိဆောင်ရွက်နိုင်ဖို့အတွက်ရုံးမြင့်တန်ကြားနဲ့အတန်းလွှင့်ဥပဒေဆိုင်ရာခိုင်မာတဲ့ဤဥပဒေပြဋ္ဌာန်းနိုင်ဖို့အရေးတကြီးလိုအပ်နေတယ်လို့သတင်းမီဒီယာတာဝန်ရှိသူတို့ကလည်းပြောပါရယ်အပြည့်အစုံကိုတော့မတ်ဆွမွန်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင
်ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကနေစလို့ရေဒီယိုအတန်းလွှင့်ထုတ်လုပ်မှုလိုင်းတွေခိတ္တပြတ်တောက်သွားတဲ့ Cherry FM အတန်းထုတ်လွှင့်မှုဒီကနေ့ညနေ6နာရီကနေစလို့ပုံမှန်ပြန်လည်ထုတ်လွှင့်နေပြီဖြစ်တယ်လို့ Cherry FM တာဝန်ရှိသူတွေကပြောပါရယ်ဒီကနေ့ဩဂုတ်လ19ရက်နေ့မှာပြန်ကြားရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေနဲ့ Cherry FM တာဝန်ရှိတဲ့သူတွေထပ်မံတွဲဆောင်ခဲ့ပြီးတဲ့နောက်မှာတော့ Cherry FM အတန်လွှင့်ထုတ်လုပ်ငန်းတွေကိုဒီကနေ့ညနေ6နာရီကနေစလို့ပုံမှန်ပြန်လည်ထုတ်လွှင့်နိုင်ခဲ့ပြီလို့ Cherry FM ကအထွေထွေမန်နေဂျာဦးတန်းထွေးစော်က VOA မြန်မာပိုင်းကိုပြောပါရယ
်ကျွန်တော်တို့ဒီနေ့ပြင်းမှုဟာမှာတော့ပြန်ကြားဝန်ကြီးဌာနခံနေမှာကျွန်တော်တို့လိုင်းနာရမယ့်ဆက်လက်လေးဖြတ်ပြပါတယ်ဖြတ်ပြတဲ့အခါမှာတော့ဖြတ်ပြတဲ့ဟာတွေအားလည်းကျွန်တော်တို့ဒီမီဒီယာတစ်ခုအနေနဲ့လိုင်းနာရမယ့်အချက်တွေဖြစ်နေတယ်အဲ့ဒီပြင်အရင်တော့ပြန်ကြားဝန်ကြီးဌာနမှာဖြတ်ပြထားတဲ့ဒီဘာလို့ရုပ်မြင့်ဉာဏ်နဲ့တန်လွင်လုပ်ငန်းများလိုင်းနာရန်ဒီဝင်များဆိုတဲ့ဟာကိုတကယ်သူတို့တရားဝင် public လည်းထုတ်ထားတာရှိပါတယ်အဓိကအဲ့ထက်ကတက်လက်ဒီနဲ့သွားပြီးတော့ကြိုက်နေပါတယ်ကြိုက်နေတော့ဗာပြောမီဒီယာတစ်ခုအနေနဲ့ဒါလိုင်းနာမယ်ဟာလည်းရှိတယ်ရှေ့မှာချခဲ့တဲ့ဟာရင်းနဲ့လည်းပတ်သက်နေတာဖြစ်ပြီးတော့ကျွန်တော်တို့ဘက်ကသဘောမတူရမှရှိတယ်ကျွန်တော်တို့သဘောတူညီမှုရရှိတာလာပါခင်ဗျအဲ့ဒီအတွက်ကျွန်တော်ဒီညနေမှာ၆နာရီမှာစပြီးတော့မှကျွန်တော်တို့စတင်ပြီးတော့မှဟိုအရင်တော့အတိုင်းပဲအတန်ထုတ်လွှင့်မှုတွေကျွန်တော်စတင်ဆောင်မှဖြစ်ပါတယ
်တတန်းကရောဒီစာချုပ်ပေါ်တော့နှစ်ဘလို့များဒီပြန်ကြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းမှုရှိပါလဲရှင်နှစ်တတန်းကုံဆုံးမှုတို့ဘာလို့ရောအဲ့လိုမျိုးတတ်မှတ်ချက်တွေရောရှိပါလား
ကျွန်တော်တို့ကြံလေးရခင်ဗျဟုတ်ကဲ့ပါနှစ်ကျွန်တော်တို့စာချုပ်တတန်းကြံပါသေးတယ်ခင်ဗျဟုတ်ကဲ
့ဘလောက်များကြံပါသေးလဲဟုတ
်ဟိုဟာပေါ့ညီမလူလို့စင်မှာတော့အခုဟိုဟာပေါ့ broadcasting တော့လည်းအခုကမကြမ်းပေါ်လာမှာဖြစ်တဲ့အတွက်အဲ့ကြောင့်တော့ကိုရောအဲ့တိုင်းပဲဆက်သွားမှာပါ
ဒီနည်းပညာအကြောင်းလားဒါမှမဟုတ်လို့ရှင်ဘလို့အခက်ခဲတွေကြောင့်မလွှင့်ဖြစ်ခဲ့တာပါလဲရှင်
อ๋อโอเคอ่ะเราတို့ဒီ satellite ဟာ signal မရတာအားတောင်မလို့ပါအခုညနေ6နာရီဆက်ပြီးတော့လွင့်ပါပြီဟုတ်ကဲ့
အတန်လွင့်ထုတ်လို့ရင်းလုပ်ငန်းဆိုင်ရာတွေကိုတရားဥပဒေအရာတရားဝင်လုတ်ကိုင်ဆောင်ရွက်နိုင်မှုကရုံးမြင့်တန်းကြားနဲ့ရေဒီယိုအတန်ထုတ်လွင့်မှုဆိုင်ရာခိုင်မာတဲ့ဤဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးနိုင်မှုအရေးတကြီးလိုအပ်နေပြီလို့လဲမြန်မာ journalist ကိုရက်ကတာဝန်ရှိသူဦးမြင့်ကျော်ကထောက်ပြပြောဆိုပါတယ်
အခုချိန်တွေကတော့ရုပ်သံဟို line thing ကဥပဒေကသမ္မတဆိုင်ထုတ်ပြီးနေဥပဒေမထွက်သေးဘူးနော်ပြီးခဲ့ဇူလိုင်လမှာလွတ်တော်နေရလောင်းတည်ပြပြီးတော့သမ္မတဆိုင်ထုတ်ပြီးဒါပေမဲ့နေဥပဒေမထွက်သေးဘူးဆိုတော့ဒီလိုစမှာတော့ရုပ်သံပိုင်းဆိုင်ရာမှာတော့သူတို့ပြည်သူများနှူးရမယ့်ဖြစ်ဒီသဘောမျိုးရှိတာပေါ့နော်ဘာလို့လဲဆိုတော့သူတို့ကလက်ထက်မှာဟိုသူကနေနီးတတ်တဲ့လုပ်ငန်းရှင်တွေကိုပေးထားတယ်ယုံကြည်လို့ လုပ်ခွင့်ပေးထားတယ်အကျိုးခံစားခွင့်နေရာတော့ရှိပါဘူးเนาะဒါတော့အဲ့ဒါအဲ့ဒီပိုင်းဒါပေမဲ့အခုဒီနောက်ပိုင်းမှာမီဒီယာလွတ်လပ်လာတဲ့အရင်ပြောခွင့်မရှိတဲ့အကြောင်းအရာတွေသူတို့တစ်ခေတ်ပြီးနည်းနည်းလေးခြေလှမ်းပလန်းညှိုးပြီးတော့ဟိုတင်ပြလာကြတော့တက်ရောက်မှုအားကြီးတယ်တော့သူတို့နားလဲတယ်နားလေတဲ့ကြောင့်သူတို့စိုးရိမ်နေမှာနော်ကျွန်တော်တို့ရဲ့သဘောကတော့မီဒီယာတစ်ခုကိုဖိတ်ချင်တဲ့အချိန်မှာဖိတ်လို့ရတယ်ဆိုတဲ့ဟာကြီးကဒီဟာကချိန်ချောင်းလိုက်တဲ့စကားပေါ့နော်ဖိတ်ချင်တဲ့အချိန်မှာဖိတ်သိမ်းလို့ရတယ်ဆိုတဲ့ဟာအဲ့ဒီဟာကတော့တိုင်းရင်းချင်းထားလိုက်သူတို့ဖြစ်တာပေါ့နော
်ဩဂုတ်လ3ရက်နေ့ကနေစလို့သူရဥွှေမန်းရဲ့မိသားစုဝင်တွေဦးဆောင်တဲ့ Cherry FM အတန်လွင့်ဌာနကနေတဆင့်ထုတ်လွှင့်နေတဲ့ FM Radio အတန်လိုင်းနေခਿੱတပြတ်တောက်သွားခဲ့တာဖြစ်ပါတယ်အခုဆိုရင်တော့ဒီကနေ့ညနေ6နာရီကနေစလို့ Cherry FM ရဲ့အတန်လွင့်လုပ်ငန်းတွေပုံမှန်စတင်နေပြီဖြစ်ပြီးတော့ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တွေကိုပရိသတ်တွေအတွက်ထုတ်လွှင့်ပေးနေပြီဖြစ်တဲ့အကြောင်း Cherry FM ရဲ့အတန်လွှင့်တာဝန်ခံတအူးဖြစ်တဲ့ကိုကျော်စင်ထွန်းကအခုလိုပြောပြပါဗျ
။ကျွန်တော်ကမလွှင့်တာတော့မဟုတ်ကြ။အဲ့တော့ကျွန်တော်တို့ကတင်တယ်။ဒါပေမဲ့ကျွန်တော်ဆက်တလိုက်နဲ့သုံးရတော့လေ။ထောက်လိုက်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာကျွန်တော်ရှိထားတဲ့ကျွန်တော်တို့ရဲ့ current area ရှိတဲ့ဥစ္စာတွေမှန်တယ်များအကုန်လုံးပေါ့နော်။ကျွန်တော်ဆက်တွေရှိတဲ့နေရာမှန်တယ်များအကုန်လုံးကျွန်တော်လွှင့်လို့ရနိုင်ပါပြီကြ။ဒီနေ့ပိုင်းဆို Cherry ဟုတ်ပေါ့။ Fairy Music Time လို့ပါလို့ကျွန်တော်လွှင့်တယ်ကြ။Fairy Music Time ဆိုတာကျွန်တော်တို့ဒီချိန်ကကျွန်တော်အလုတ်တင်းတဲ့အချိန်အလုတ်ပြန်တဲ့အချိန်ဆိုရင်ကျွန်တော်တို့ကအဲ့ Fairy ပေါ်ကနေတခြင်းတောင်းလို့ရအောင်တခြင်းချစ်တဲ့တခြင်းတောင်းလို့ရတဲ့အစီအစဉ်လေးကျွန်တော်လုပ်ထားခဲ့ကြ။ဟိုအခုလိုမျိုးကျွန်တော်တို့ Cherry FM ပြန်ပြီးထုတ်လွှင့်ခွင့်ရခဲ့တယ်လို့ဒီပြည်သက်အတွက်လည်းဝမ်းသာခြင်းနဲ့မျိုးကျွန်တော်မျှော်လင့်ပါရခဲ့
။ဒီလိုမျိုးသူရဦးရွှေမန်းနဲ့ပတ်သက်ဆွတ်နေမှုတွေအပေါ်မှာနောက်ဆက်တွဲသတင်းမီဒီယာအပေါ်အခုလိုဖိအားပေးရက်ဆိုင်ခိုင်းတာဟာမလျော်ကန်တဲ့လုပ်ရဖြစ်တယ်လို့သတင်းမီဒီယာတာဝန်ရှိသူတွေကဝေဖန်ပြောဆိုသလိုမြန်မာဂျာနယ်လစ်ကိုရဲ့အနေနဲ့ကလည်းဒီမိုကရေစီနီးလမ်းမကျတဲ့လုပ်ရဖြစ်လို့ကန့်ကွက်ကြောင်းကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ရှင်
။မဆုမွန်စုစည်းတင်ပြခဲ့တာပါ။အခုတော့စိုးရင်စရာတွေရှိနေသေးတဲ့မြန်မာလူခွင့်ရဲ့အခြေအနေကိုကြည့်ချရအောင်ပါရှင်။မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲမှုတွေရှိပေမဲ့လည်းလူခွင့်ရဲ့အခြေအနေကစိုးရင်စရာရှိသေးတယ်လို့ AI နိုင်ငံတကာလူခွင့်ရဲ့အဖွဲ့အစည်းကထောက်ပြပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံမှန်သုံးသပ်ဆွေးနွေးမှုတွေလုပ်မဲ့ကုလအစည်းအဝေးအတွက်တင်သွင်းမဲ့အစီရင်ခံစာထဲမှာအခုလိုဖော်ပြထားတာပါ။နိုင်ငံတကာစံနှုန်းနဲ့လူခွင့်ရေးတွေအပြည့်အဝမြန်မာနိုင်ငံမှာဖြစ်လာဖို့တော့အချိန်ယူရအောင်မယ်လို့မြန်မာလူခွင့်ရေးကော်မရှင်ကလည်းပြောပါတယ်နန်းလောင်ကပြောပြပေးပါမယ်ရှင
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်လုံခြုံရေးတပ်တွေရဲ့လူခွင့်ရေးချုပ်ဖောက်မှုတွေတိုင်းရင်းသားဒေသတွေကစစ်ရေးပဋိပက္ခတွေတရားဥပဒေရခွဲခြားဆက်ဆံခံရတာတွေမြေသိမ်းတဲ့ကိစ္စတွေအပြင်ရခိုင်ပြည်နယ်ရင်းကမွတ်စလင်လူနည်းစုအရေးကိုလည်းဒီထဲမှာအယုံဆိုင်ရေးသားဖော်ပြထားပါတယ်လူအခွင့်အရေးပြုပြင်ပြောင်းလဲရင်းနဲ့ပတ်သက်လို့နိုင်ငံတကာကပေးတဲ့အကြံဉာဏ်ပေါင်း190ထဲကမှမြန်မာအစိုးရကအချက်84ချက်ကိုသာလက်ခံကျင့်သုံးခဲ့တယ်လို့ AIN ရဲ့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။ဒီအစည်းအဝေးခန်းစာကိုဒေသခံတွေနိုင်ငံတကာအဖွဲ့အစည်းတွေလူအခွင့်အရေးချိုးဖောက်ခံခဲ့ရသူတွေအပြင်သူတို့ရဲ့မိသားစုတွေနဲ့ရှင်နေတွေကပါဝင်တဲ့အဖွဲ့ကစစ်တမ်းကောက်ယူပြုစုထားတာပါ။ AIN အဖွဲ့ရဲ့မြန်မာလူအခွင့်အရေးအခြေအနေတွေသိတာတဲ့တိုးတက်မှုတွေရှိမလားဘူးဆိုတဲ့သုံးသပ်ချက်အပေါ်မြန်မာလူအခွင့်အရေးကော်မရှင်တူဥက္ကဋ္ဌဦးစင်မြိုင်ကတော့ VOA ကိုအခုလိုပြောပါရဲ
လူအခွင့်အရေးတွေဘလောက်တိုးတက်လဲဆိုတာသူကဘယ်ရှုထောင့်ကနေကြည့်လဲဆိုတဲ့ပေါ်မူတည်တာပေါ့ဗျာနော်နောက်ပြီးရတဲ့လူအခွင့်အရေးဘယ်လိုစနှုန်းတွေနဲ့တိုင်းလဲဆိုတဲ့ပေါ်မူတည်တာပေါ့ဗျာအဲ့တော့ကျွန်တော်တို့ကနှစ်ပေါင်း40ကျော်ဗိုလ်ဦးစီးစနစ်နောက်တပါတီစနစ်ဒီလိုစနစ်တွေမှာနေခဲ့ရတဲ့နိုင်ငံတစ်ခုအတွက်လူခွင့်ရေးတွေကိုတိုးတက်အောင်လုပ်ကြတဲ့အခါမှာပြည်သူလူထုရဲ့လူခွင့်ရေးဘုသူတတွေကဘလောက် level ရှိလဲဆိုတဲ့ပေါ်လဲတည်တယ်အဲ့လိုတည်တယ်လို့ပဲအစိုးရဌာနနဲ့တာဝန်ရှိတဲ့လူတွေရဲ့လူခွင့်ရေးအတိတ်တရားလူခွင့်ရေးပေါ်မှာလေးစားလိုက်နာမှုဘလောက်ထိရှိလဲဆိုတဲ့ဒီလက်ရှိပကတိအခြေအနေတွေတော့ကျွန်တော်တို့ထည့်သွင်းတွက်ချက်ဖို့လိုတာပေါ့ဗျာ
ဥသိမ်းစိန်အစိုးရတက်လာတဲ့အချိန်ကလေးက၄နှစ်တာကာလအတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဥပဒေနဲ့အညီငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်ရလာတာတွေဟာတိတာထင်ရှားတဲ့တိုးတက်မှုတွေဖြစ်တယ်လို့သူကဆိုပါတယ်။ဒါပေမဲ့နိုင်ငံရေးအရာရောစီးပွားရေးအရာရောပဋိပက္ခတွေနဲ့မငြိမ်မသက်ဖြစ်နေတဲ့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေရဲ့စံနှုန်းတွေနဲ့ကိုက်ညီတဲ့လူ့အခွင့်အရေးတွေရဖို့ဆိုရဟာလောလောဆယ်အခြေအနေမှာမဖြစ်နိုင်သေးဘူးလို့လည်းဥစင်မြိုင်ကဆက်ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့ကြားမတန်းသူညီမရေးကွန်ရက်ကဒါရိုက်တာမမေစပယ်ဖြူကလည်းသူ့အမြင်ကိုခုလိုပြောပါရယ
်ဒီရအချင်းချုံပြောရရင်တော့တိုးတက်ပြောင်းလဲမှုမရှိဘူးဆိုအသိမရှိဘူးဆိုတဲ့ဟာမှန်ပါတယ်ပေါ့နော်အရင်ရထက်သာရင်ပြောင်းလဲမှုကြီးရှိရဲ့လို့တချို့တွေကမြင်ကြတယ်လည်းဒီကေတော့ကျွားတို့တွေကဒီ2030ရေောက်ပဲပြီးရတယ်ပေါ့အရသာဆိုတာရသာအစိုးရပေါ့ဒီမိုကရေစီအစနစ်ကိုကျင့်သုံးတဲ့အရသာအစိုးရလို့ပြောတဲ့အခါမှာကျမတို့အခုလက်ရှိ 将来目的才找不到，人家是什么的最大面大的将来目的是在哪里我们买的。
တဲ့မီဒီယာလူလာခွင့်နဲ့ပတ်သက်လို့လုပ်ပိုင်ခွင့်တွေပိုးပြီးရလာပြီးအရင်ကမရှိခဲ့ဘူးတဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုတရားဥပဒေပေါင်းထက်ကတရားနည်းလမ်းကြကြခွင့်တောင်းရင်လုပ်လို့ရတာမျိုးတွေရှိလာတဲ့အပိုင်းကိုလည်းမမေစပဲဖြူကထောက်ပြပါရယ်မြန်မာလူအခွင့်အရေးကော်မရှင်အနေနဲ့အကျဉ်းထောင်တွေကိုတွားရောက်စစ်ဆေးခွင့်တွေရလာတာမျိုးရှိတယ်လို့ဥပဒေအရလုပ်ပိုင်ခွင့်ရလာတာတွေလည်းရှိတယ်လို့ဆိုပါရယ်လူခွင့်ရည်နဲ့ပတ်သက်လို့အသိပညာပြန့်ပွားရေးအတွက်အရက်ဖက်ကိုသာမကအစိုးရဌာနပိုင်းတွေကိုရောအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့တိုင်းဒေသကြီးလေးခုမှာတင်နန်းတွေလိုက်ပေးနေတာပါ။လာမယ့်စက်တင်ဘာလနဲ့အောက်တိုဘာလထဲမှာတော့နေပြည်တော်ကကာကွယ်ရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနအားလုံးကိုလူခွင့်ရည်တင်နန်းပေးမယ်လို့ဦးစင်မြိုင်ကပြောပါရယ်။တိုင်းရင်းသားဒေသတွေမှာလက်နက်ကင်တိုင်းရင်းသားတပ်တွေနဲ့စစ်တပ်အကြားတိုက်ပွဲတွေဖြစ်နေတဲ့နေရာမှာမြမစစ်တပ်ဖက်ကလူအခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုနိုင်ငံတကာကထောက်ပြပြောဆိုလာတာအတော်ကြာနေပါပြီ။မြမလူအခွင့်ရေးကော်မရှင်အနေနဲ့ကာကွယ်ရေးဝန်ကြီးဌာနကိုလူအခွင့်ရေးတင်နန်းပေးမယ်ဆိုပေမဲ့တိုက်ရင်းတပ်ဖွဲ့တွေအထိတိုက်ရိုက်သွားပေးတာမျိုးတော့မဖြစ်နိုင်သေးဘူးလို့ဆိုပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါ။အခုတော့အာဏာရပါတီတွင်အပြောင်းလဲနဲ့ပတ်သက်လို့စူးစီးတင်ပြပေးခြင်းပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကပြောင်းလဲလိုက်တဲ့ပြီးကျောင်းစုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲဟာပါတီရင်းဂိုင်းကနာကွဲတာမဟုတ်ဘူးလို့ကြေညာထားပေမဲ့ပါတီဝင်တချို့ကတော့ဒီအပြောင်းလဲအပေါ်မှာမေးခွန်းထုတ်နေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာပါတီရဲ့ကိစ္စရပ်တွေကိုသမရအနေနဲ့ပါဝင်လှုပ်ဆောင်ခွင့်မရှိရဘူးလို့အတီတလင်းပြောဆိုထားပေမဲ့ဒါကိုချိုးဖောက်ပြီးတော့ပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းအပြောင်းလဲကိုလှုပ်ဆောင်ခဲ့တယ်လို့လည်းသုံးသပ်သူတွေရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့အနာရပါတီဝင်တွေရဲ့သဘောထားကိုနေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းထောက်မတ်မီခါကစူးစီးတင်ပြထားပါတယ်ရှင်
။အာနာယပြည်ခိုင်ပြိုးပါတီဌာနချုပ်မှာဩဂုတ်လ12ရက်နေ့ညနဲ့ဩဂုတ်လ13ရက်နေ့အဖြစ်ပြက်တွေပေါ်မှာပါတီဝင်အချို့သုံးသပ်မှုတွေကမတူညီကြပါဘူး။အပြောင်းလဲကိုထောက်ခံသူရှိသလိုကန့်ကွက်မှုတွေလည်းရှိပါတယ်။အပြောင်းလဲရပါတီဥက္ကဋ္ဌယာတုကိုပူးတွဲတာဝန်ယူထားတဲ့ဒုဥက္ကဋ္ဌဦးထေးဦးကတော့ခုလိုပြောင်းလဲမှုဟာပါတီတိုင်းမှာလှုပ်လှိမ့်လှုပ်ထားရှိတဲ့အပြောင်းလဲတစ်ခုလို့ပြောပါရယ်။ညအချိန်မတော်အစည်းအဝေးလှုပ်တာကလည်းအားတဲ့အချိန်အားတယ်လို့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါရယ်။ပါတီအပြောင်းလဲမှာသမရပါဝင်နေတယ်လို့ပြောဆိုမှုအပေါ်သူကခုလိုရှင်းပါရယ်
။ပါတီကိစ္စဆောင်ရတာမဟုတ်တောင်းဝင်သူမှပေးထားတဲ့တောင်းဝင်သူကြိုက်တဲ့လူသူလွှဲလို့ရတယ်ပြပြတာပေါ်ဒီမုတ်ချေကံဦးတွေကိုသမရလိုက်တော့မှာပေါ့ဥဒ္ဒဖြစ်တဲ့အတွက်သူဥဒ္ဒတာဝန်ကိုသူမလုပ်ဘူးသူလည်းပဲကြိုက်တဲ့လူပေးလို့ရတယ်။ဟောပေးလို့ရတယ်ခင်ဗျားကကတော့ပထမဆုံးတစ်ခါလွှဲပေးတော့လဲသူသမရကနေပေးတာပဲသူသမရဖြစ်မှာပေးတာပဲ
ဒီပြင်ပြောင်းလဲလိုက်တဲ့ဥက္ကဋ္ဌနဲ့ဗဟိုကော်မတီဝင်တွေနဲ့ပတ်သက်ပြီးအခုလို့ပြောပါတယ
်လွှဲပြောင်းတော့ကျွန်တော်ဖြစ်နေတယ်ဖြစ်နေတဲ့အချိန်မှာစီးစီးအဟောင်းနဲ့ကျွန်တော်လုပ်တယ်လုပ်တဲ့အချိန်ကျတော့စီးစီးအဟောင်းတွေကလူတွေကပြောင်းလဲဖွဲ့စည်းပါလူငယ်တွေရောလူလက်တွေရောလူကြီးတွေရောပြောင်းလဲဖွဲ့စည်းပါဆိုစီးစီဟောင်းကဆုံးဖြတ်တယ်ဆုံးဖြတ်တဲ့အချိန်ကျတော့စီးစီဟောင်းကပဲဘယ်သူတွေနဲ့ဖွဲ့မယ်ဆိုတော့သုံးသပ်တယ်အဲ့တော့ပြောရရှိပါတယ်ဟာဒါအစိုးရပါလာတယ်တပ်ကပါလာတယ်အကုန်လုံးသိတယ်ကျွန်တော်ပြည်သူတွေကလူတွေလည်းအကုန်သိတယ်သိတဲ့လူတွေခေါ်မှာပေါ့နော်သိတယ်လုံနိုင်တဲ့လူတွေစွမ်းရည်တွေသိတော့စွမ်းရည်တွေတိုင်းခေါ်တာပေါ့တို့လည်းပဲအကုန်လုံးအရင်စီးစီဟောင်းကတော့တော်တော်များပါတယ
်ဒီလိုပြောဆိုခဲ့ပေမဲ့မျက်မြင်ကိုတွေ့ကြုံတွေ့လိုက်ရတဲ့ပါတီဝင်တာပေါင်းလွတ်တော်ကိုယ်စားလှယ်ဦးဝင်းတန်းကတော့သူအတွေ့အကြုံကိုအခုလိုပြောပါတယ
်ရဲကိုရိုးရဲတောင်မဟုတ်ဘူးအရာရှိအပွင့်နေတယ်အပြည့်ကြီးဖြစ်နေတယ်အဲ့တော့အဲ့ဒီမြင်ကွင်းရသုံးသပ်ရင်ရိုးရိုးလေးပဲနိုင်ငံတော်သမ္မတဒုတိယသမ္မတဒီဝန်ကြီးတရားရောက်ရဲ့အဆင့်နဲ့ဒီထဲကိုရောက်လာရင်သူတို့ကိုပေးထားတဲ့လုံလုံရေးအစ်စ်တန်းဒီကိုပါလာသူကလုံလုံမဝင်လုံလုံမထွက်ရဘူးဆိုတော့ရှယ်တို့လိုက်ရတဲ့40အင်အားဟာဒီထဲကိုရောက်နေတဲ့တာဝန်ရှိနိုင်ငံအကြီးအကဲတွေကိုပုံမှန်ပေးထားတဲ့လုံလုံရေးပမာဏမဟုတ်ဘူးဒါဆိုသူတို့လာရင်လည်းပါလာမှာမဟုတ်ဘူးဒါပေမဲ့တပိုင်းကပြန်ပြောတော့နိုင်ငံတော်တပိုင်းမလာပါဘူးသူကစီးစီးနဲ့တက်ဆိုင်ရာတာဝန်ရှိတွေလုပ်သွားပါဆိုရင်တက်ဆိုင်ရာတာဝန်ရှိတဲ့ပါတီကလူတွေကသူတို့ကိုပေးမထားတဲ့လုံလုံရေးအစင်တန်းရှိတဲ့အဲ့ဒီလူတွေကိုခေါ်နိုင်သလားဆိုတဲ့မေးခွန်းကရှိလာ
ပါတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကတော့ပါတီအပြောင်းလဲပေါ်ထောက်ခံကြိုဆိုပေမဲ့ပြောင်းလဲတဲ့ပုံစံအပေါ်ခုလိုသူကပြောပါတယ
်ဘယ်တိုင်းပြည်မဆိုကျွန်တော်ဖွံ့ဖြိုးရေးဆဲနိုင်ငံတွေမှာmilitary backup မရှိတဲ့နိုင်ငံ military backup မရှိတဲ့ပါတီကကြာရှုံးမှာပြောင်းပြောတာ
ဘုရားတက်မတော်နဲ့ကဥရွှေမရဲ့လောက်ဆောင်ချက်တွေနဲ့တဖြည်းဖြည်းကင်းကွာလာတယ်အဲတစ်ချက်ပါတယ်နောက်တစ်ချက်ကဥရွှေမအတိုက်ခံတဲ့ reset လာတယ်လို့ကျွန်တော်တို့ကထင်တယ်နောက်ဆုံးတစ်ခုကတော့သူဟာပါတီဥက္ကဋ္ဌယာဒူးသူတကယ်အစ်စ်မှာသူကအနာသိမ့်တာသူကအရင်သိမ့်တာ2010ကတည်းကပထမအကြိမ်ပါတီညီလာခံတွေကဒီလိုဖြစ်တာဒါကြောင့်မို့လို့ဥသိမ်းဆရာသူ့ညာသူပြန်ယူတာပါအဲ
ဒီလိုလဲလိုက်တာကိုကျွန်တော်အနေနဲ့ tradition အရအမှန်ကလဲလိုက်တဲ့ ပုံစံဟာဒီမိုကရက်တစ်မဆန်ဘူးကျွန်တော်အဲ့ဒါတော့မကြိုက
်ပါတီဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးကတော့ပါတီအပြောင်းအလဲတမရပါဝင်မှုရှိမရှိကိုတီးကြားမှတ်ချက်မပေးလို့ကြောင်းတမရအနေနဲ့အခြေခံဥပဒေပါအချက်ကိုချိုးဖောက်မဖောက်ဆိုတဲ့ကိစ္စမှာတင်ပြသူရှိမှသာအခြေခံဥပဒေခုံရုံးကစစ်စစ်နိုင်မှာဖြစ်ကြောင်းသူကပြောပါတယ
်အလုံးပူပန်မှုရတဲ့ကိစ္စကပူပန်စရာမလိုပါဘူးဘာကြောင့်လဲဆိုလို့ရှိရင်အောက်ချစ်ပါတီကနားလဲသဘောပေါက်မှုလွဲသွားမှာပဲကျွန်တော်စိုးရိမ်ပါအဲကျွန်တော်တို့ခေါင်းဆောင်အပြောင်းလဲဆိုတာကကျွန်တော်တို့ခေါင်းတွေပဲဟိုပြောင်းသွားတဲ့သဘောတဘာဝဖြစ်ပါတယ်ဥဆောင်မှုမူဝါဒတွေကလူပဲပြောင်းတာပါမူတွေကငကူတိုင်းဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့အဲ့ဒီဥဆောင်တဲ့မူပေါ်မှာအခြေခံပြီးတော့ဆောင်ရွက်နေကြတဲ့ပုံစံများဖြစ်ပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော်အောင်ဆန်းစုကြည်ကတော့ပြည်ခိုင်မျိုးပါတီတွင်ဖြစ်ပျက်ခဲ့တဲ့ကိစ္စဟာဒီမိုကရေစီနီလန်အတိုင်းကျင့်သုံးနေပါတယ်ဆိုတာမျှော်လင့်လို့မရဘူးလို့ပြောဆိုထားပါတယ်။ဒီပြင်အခြားနိုင်ငံရေးလေလာသုံးသပ်သူတွေကလည်းဒီမိုကရေစီနီလန်မကြဘူးလို့ဝေဖန်မှုတွေရှိနေပါတယ်
။နေပြည်တော်ကိုကိုယ်တိုင်ရောက်ရှိသတင်းရယူနေတဲ့ VOE သတင်းတောက်မတ်မေခစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုကတော့တနိုင်ငံလုံးအတိုင်းအတာနဲ့ရေဘေးတင့်ခဲ့ချသူတွေကိုဂုဏ်ပြုခဲ့တဲ့အခမ်းအနားတစ်ခုအကြောင်းကိုပြောပြပေးချင်ပါတယ်။ဒီကနေ့ကြောက်ရောက်တဲ့ကမ္ဘာလူသားချင်းစာနာမှုနဲ့အထိမ့်အဖြစ်မြန်မာနိုင်ငံရေဘေးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအပါအဝင်ရေဘေးကြောင့်အသက်ဆုံးရှုံးနေနာရသူတွေကိုဂုဏ်ပြုပြီးရန်ကုန်မြို့ဦးတန်နေအိမ်မှာကျင်းပခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါဒီကနေ့အခမ်းအနားမှာအသက်ဆုံးလွတ်အနစ်နာခံသူတွေကိုဂုဏ်ပြုရတဲ့ရည်ရွယ်ချက်ကိုတော့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်နဲ့ညှိနှိုင်းဆောင်ရွက်သူ Renetta Dezalian က VOE ကိုပြောပါရစေ
။ The World Humanitarian Day is a day that has been decided on globally to
ဒုက္ခတွေကြုံတွေ့လာတဲ့အခါမှာကိုကျိုးမငယ်ပဲအနစ်နာခံပြီးရဲရဲရင်ရင်အများကြိုးဆောင်ရွက်ခဲ့သူတွေကိုဂုဏ်ပြုခြင်းနဲ့ရည်ရွယ်ချက်နဲ့ဒီနေ့ကိုသတ်မှတ်ထားတာလေ။အရင်ကလည်းဒီအခမ်းအနားတွေကိုမြန်မာနိုင်ငံမှာကျင်းပခဲ့ပြီးဝင်မယ်လို့ဒီနှစ်မှာတော့တနိုင်ငံလုံးကြုံတွေ့ခဲ့ရတဲ့ရေဘေးနဲ့တိုက်ဆိုင်သွားတာကြောင့်ဒီနေ့ကိုရေဘေးမှာအသက်ဆုံးရှုံးသွားတဲ့ကယ်ဆယ်သူတွေကိုလည်းဂုဏ်ပြုတဲ့အနေနဲ့အထူးကျင်းပဖြစ်တာပါ။ဒါရင်မကသေးပါဘူး။ရေဘေးတင်ပြည်သူတွေကိုအရက်ဖက်အဖွဲ့အစည်းတွေအပါအဝင်ပြည်သူတော်များများကပံ့ပိုးကူညီပေးနေတာကိုလည်းအတိအမှတ်ပြုကျင်တာလည်းပါဝင်နေလေ
။ဇူလိုင်လ16ရက်နေ့ကစတင်ခဲ့တဲ့မူကြီးရေရှမ်းမှုတွေကြောင့်မြန်မာနိုင်ငံတိုင်းနယ်ပြည်နယ်12ခုလောက်မှာလူဦးရေတန်းကျော်ရေဘေးအနေနဲ့ကြုံတွေ့နေရပြီးတော့လူဒီယာကျော်အသက်ဆုံးရှုံးခဲ့တာပါ။အေယာဝတီတိုင်းဒေသကြီးတွေဘက်မှာအခုချိန်ထိတော့ရေဘေးအနေနဲ့ကြုံတွေ့နေရပြီးနေရာအတော်များများမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်နေပါတယ်။အရက်ဖက်လူအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းပြည်ပအလှရှင်တွေကူညီဆောင်ရွက်ပေးနေတယ်လို့ပါပဲအစိုးရအနေနဲ့လည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာထိထိရောက်ရောက်ဆောင်ရွက်ဖို့လိုတယ်လို့ Save the Children ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ် Kellen Stevenson ကတိုက်တွန်းပါတယ်
And hopefully that will continue. We know we have at least 6 weeks left in the rainy season and I think there will be a lot.
ဝေယဒီကတလားကြော်ကြော်ကြာရှိနေသေးတော့ရေဘေးပြန်လည်ထူထောင်ရေးကိစ္စတွေအတွက်ကြာရှိနေသေးတဲ့လိုအပ်ချက်တွေကိုအစိုးရကထိထိရောက်ရောက်ဆောင်ရွက်သွားဖို့ကျွန်တော်တို့မျှော်လင့်ပါတယ်။မြန်မာပြည်အနှံ့အပြားမှာရှိတဲ့ရေဘေးဒုက္ခခံကြုံနေရတဲ့ဒေသတွေအတွက်လိုအပ်တဲ့လုံခြုံချက်တွေကိုလည်းအခုလိုပဲဆောင်ရွက်သွားသေးလို့ပါတယ်။
ဣရန်နိုင်ငံဘယ်လ်တက်မြို့ကကုလသမဂ္ဂယုံဘုံဖောက်ခွဲခံရပြီးလူ22ယောက်အသက်ဆုံးရှုံးခဲ့တာကိုအောက်မေ့တက်တာချင်းအဖြစ်တော့ဩဂတ်စတာ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာတဲ့နေ့အဖြစ်2008ခုနှစ်ကလေးကကုလသမဂ္ဂအထွေထွေညီလာခံကနေသတ်မှတ်ပေးထားတာပါကမ္ဘာပေါ်ကအကူအညီလိုအပ်နေတဲ့သူတွေအတွက်ခက်ခက်ခဲခဲအခြေအနေတွေမှာအကူအညီတွားပေးတဲ့သူတွေနဲ့အဲ့ဒီလိုတွားရင်အသက်ဆုံးရှုံးခဲ့ရတဲ့သူတွေအပါအဝင်ထိခိုက်ဒဏ်ရာရသူတွေအတွက်အမှတ်ရစေဖို့နဲ့ကမ္ဘာပေါ်မှာအကူအညီလိုအပ်နေတဲ့သူတွေဘယ်လောက်ရှိနေပြီလဲဆိုတာသိရအောင်ဒီကနေ့ကိုသတ်မှတ်ပေးခဲ့တာလည်းဖြစ်ပါတယ်ဒီနှစ်မှာအမျိုးသမီးအမျိုးသားနဲ့ကလေးလူငယ်တန်း100ကျော်အတွက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့အတွင်းရေးမှူးချုပ်ဘန်ကီမွန်းကအမှားစကားပါထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voaswahili.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထုံးနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းဒီနောက်မှာတော့မြန်မာတခွင်အစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်တို့ကိုနားဆင်ကြရပါမယ်။
ကျွန်တော်နားလည်တဲ့လောက်ကတော့ဒီဗီဒီယိုမီးတန်းရွှေကနေပြီးတော့ဒီတန့်ခိုင်ရေးပါတီကိုနာစစ်တပ်နဲ့တွဲပြီးတော့250လောက်ဆက်ပြီးတော့အုပ်ချုပ်စေခြင်းနဲ့ဆက်လို့ပုံမျိုးကတော့သူတို့ဒီအစိုးရ
အာဏာရပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်အကွဲအပြဲဗိုလ်လူပွဲအကြောင်းသုံးသပ်ထားတာတွေကိုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်မှနားဆင်ချရမှာပါအခုရင်ဆုံးတော့အပတ်စဉ်မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးခြင်းပါတယ်ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာလည်းဖွံ့ဖြိုးရေးတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်မှအပြောင်းလဲနောက် Cherry FM ရက်ဆိုင်ထားဖို့ PRP ခံခဲ့ရတဲ့အကြောင်းစာရာတွေကိုနားဆင်ချရမှာပါမိုင်းအင်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုညီတင်ဆက်ထားပါတယ
်အခုရက်ပိုင်းမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုစိလေတောင်းနေနဲ့ပတ်သက်ပြီးတော့လူများစိတ်ဝင်စားရှိနေကြပါတယ်တက်မတော်ကဗိုလ်ချုပ်28ဦးကတက်ကနေအနားယူလိုက်ပြီးတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကနေရွေးကောက်ပွဲဝင်ဖို့ပြင်ဆင်ခဲ့ကြပါတယ်အဲ့ဒါအပြင်တက်မတော်ကနေနောက်ထပ်စစ်ဘက်ဆိုင်ရာအရာရှိကြီး143ဦးကလည်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီအောက်ကနေရွေးကောက်ပွဲဝင်ဖို့စီရင်ပေးခဲ့ပေမဲ့ပါတီကနေ59ဦးသာလက်ခံလိုက်ကြောင်းဩဂုတ်လ12ရက်နေ့မှာကြေညာခဲ့ပြီးနောက်တစ်နေ့မှာပဲကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းဖေရှားတဲ့အဖြစ်ပြက်ဖြစ်ပေါ်လာခဲ့ရတာပါလွန်ခဲ့တဲ့2နှစ်3နှစ်တာကာလမှာဦးသိန်းစိန်နဲ့သူရဥရှိမန်းတို့နှစ်ဦးကြားအဆင်မပြေမှုတွေရှိနေတာကိုတိတာထင်ရှားစွာတွေ့နိုင်ပါတယ်ဒါပေမဲ့ပုံမပြင်းထန်လာတာကတော့အခုနှစ်စပိုင်းမှာဖြစ်ပါတယ်ရွေးကောက်ပွဲနီးလာတာနဲ့အမျှသူတို့နှစ်ယောက်ကြားပြိုင်ဆိုင်မှုကပုံမပြီးတော့တိတာထင်ရှားလာပြီးတော့အခုတလောရွေးကောက်ပွဲနဲ့ဆိုင်တဲ့ဖြစ်ရက်တွေကတက်မတော်ထောက်ခံမှုရထားတဲ့ဦးသိန်းစိန်ရဲ့အုပ်စုကအနံ့ယူဖေရှားဖို့စစ်ဆော်လာခဲ့တာဖြစ်တယ်လို့မီဒီယာတွေကသုံးသပ်ကြပါတယ်။အခုလက်ရှိအနေအထားမှာတော့သူရဥရွှေမန်းဟာပါတီယာရုကိုသာစွန့်လွတ်လိုက်ရတာဖြစ်ပြီးလွတ်တော်ဥက္ကဋ္ဌတာဝန်ကိုယူထားဆဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးထင်ရှားတဲ့ရှေ့နေတူဖြစ်တဲ့ဦးကိုနီကအခုလိုရှင်းပြပါတယ်။
ပဒိဗုံချေဥပဒေပုံမှန်113ခကွေလွတ်တော်ဥက္ကဋ္ဌကိုထုတ်ချင်တာဝန်ကနေရက်ဆဲတင်ဤသူလွတ်တော်အစည်းအဝေးမှာတင်းပြီးတော့အဲ့ဒီဤသူလွတ်တော်အစည်းအဝေးကနေဆုံးဖြတ်ချက်ချပြီးမှရက်ဆဲရမယ်အဲ့ဒါလို့ဆုံးဖြတ်မယ်ဆိုရင်ပုံမှန်19အရအကြောင်းပြချက်တစ်ခုခုပေးရမယ်အဲ့ဒီအကြောင်းပြချက်က၄မျိုးရှိတယ်ပုံမှန်19အရအဲ့တော့ပုံမှန်သစ္စာပဒိဗုံချေဥပဒေကိုချိုးဖောက်တာအကျင့်ပြက်ပြားတာပေးအပ်ထားတဲ့တာဝန်ကိုမထမ်းဆောင်နိုင်တာအဲ့ဒီ၄ခုတစ်ခုခုအကြောင်းပြပြီးတော့မှသူ့ကိုဆွတ်ဆွဲတဲ့အဆိုတင်ရမယ်အဲ့ဒီဆွတ်ဆွဲတဲ့အဆိုကိုတိတုလွတ်တော်အမှတ်25ရာခိုင်နှုန်းကလက်မှတ်ထိုးပြီးတော့မှတိတုလွတ်တော်ဒုတိယဥက္ကဋ္ဌစီမံတင်ရမယ်အစည်းအဝေးကျင်းပနေတဲ့အချိန်ဆိုရင်အစည်းအဝေးမှာတက်တင်ခွင့်ရတယ်အစည်းအဝေးမကျင်းပသေးတဲ့အချိန်ဆိုရင်ဒုတိယဥက္ကဋ္ဌစီကိုတင်ပြီးတော့ဒုတိယဥက္ကဋ္ဌက27ရက်အတွင်းအစည်းအဝေးခေါ်ရတယ်ပြီးရင်တိတုလွတ်တော်မှာတက်တဲ့စီမံတရားအစည်းအဝေးမှာဒါကိုဆွေးနွေးရမယ်ပြီးရင်မဲခွဲပြီးတော့ဆုံးဖြတ်ရမယ်အဲ့ဒါလိုမဲခွဲဆုံးဖြတ်လို့သုံးပုံပုံနှစ်ပုံအ ਨੇ ဆုံးကအစုဘုံထုတ်တယ်ဆိုရင်ပြီးတော့ဒုတိယဥက္ကဋ္ဌကိုယာရုတာဝန်ကနေရက်ဆဲတယ်ဆိုတဲ့အကြောင်းကိုကြေညာပေးရမယ်ဥရှင်မရဲ့အနေအထားသည်ဥပဒေအရလက်ရှိဒီလိုလို့ဆိုရဲ့ဥက္ကဋ္ဌတာဝန်မှာတရားဝင်ရှိနေပါသေးတယ်ဒါအပြင်ဒီလိုဆိုလို့ပေါ်ရဲ့နာယကတာဝန်နေရာမှာလဲခုအချိန်ကြီးတရားဝင်ရှိနေပါသေးတယ်။ဒါဆိုနီလန်တကြဥပဒေနဲ့အညီမဖယ်ရှားသေးသရွတ်သူဟာတရားဝင်ယာရုမှာပဲရှိနေပါလား။
လွတ်တော်ဥက္ကဋ္ဌသူရဥရှိမန်းယာရုကနေဖယ်ရှားခံရပြီးတဲ့နောက်တည့်မှာပဲသူ့ရဲ့တားဖြစ်သူဦးတိုးနိုင်မန်းပိုင်ဆိုင်တဲ့ Cherry FM အသုံးပြုနေတဲ့မြမအတန်ပိုင်းဂျိုရုဆက်တွေ့လမ်းကြောင်းတွေကိုပြန်ကြားရေးဝန်ကြီးဌာနကဖြတ်တောက်ထားလိုက်ပါတယ်။အဲ့ဒီလိုဖြတ်တောက်ပြီးနောက်မှာပြန်ကြားရေးဝန်ကြီးဌာနကဝန်ကြီးဦးရထွန်းနဲ့ Cherry FM ရဲ့တာဝန်ရှိသူတွေနဲ့နေပြည်တော်မှာဆွေးနွေးကြရမှာ Cherry FM အနေနဲ့စာချုပ်ကလည်းပြည့်နေချင်းအခုလိုနိုင်ငံရေးအပြောင်းလဲဖြစ်ပေါ်လာတာကြောင့်ဒီအတန်းနဲ့ဌာနအနေနဲ့နိုင်ငံရေးနဲ့ဆွေးနွေးပြီးတော့ထုတ်လွှင့်ရမှာကိုစိုးရိမ်ကြောင်း ရွေးချယ်စရာနီးလန်းနှစ်ခုပြီးခဲ့တယ်လို့သိရပါတယ်။အဲ့ဒီလိုရွေးချယ်စရာနှစ်ခုမှာတစ်ခုကလုံးဝပိတ်သိမ်းလိုက်ခြင်းနဲ့ဒုတိယနီးလန်းကတော့အခုကစပြီးတော့3လဆက်တိုက်ရန်နာထားခြင်းလို့ဖြစ်ပါတယ်။ဒီလိုမိမိတို့နဲ့မတည့်တိုင်းမီဒီယာတစ်ခုကိုရန်နာခိုင်းနေဆိုတာကလည်းမီဒီယာဖိနှိပ်မှုတစ်ခုလို့မြင်တဲ့အကြောင်းမြန်မာသတင်းစာဆရာတဦးဖြစ်တဲ့ဦးစိန်ဝင်းကအခုလို့သုံးသပ်ပါတယ်
။ဟိုဆိုရအနေနဲ့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့လက်တုံ့ပြန်လောက်တာဒါကောင်းတဲ့အလားလာတော့မဟုတ်ဘူးเนาะချင်းတို့ချင်းချင်းပါတီတွင်းမှာအာဏာလုတာနေပြီးတော့မီဒီယာတွေဟိုပါတိုက်ခတ်လာတာဒါကဘာလဲဘာလို့ပြလဲဆိုတော့တကယ်တော့ DFM ဆိုတာလဲသူတို့ဆေးအုပ်ချုပ်ရေးကာလမှာဟာသူတို့ရင်းနှီးတဲ့လူတွေဟလာခရိုနီတွေကိုပဲပြီးခဲ့ကြတဲ့ FM အဲ့ဒီမှာမှသူတို့ကသူတို့ကြိတ်ပြီးတော့သဘောတူညီချက်တွေလုတ်ဟိုလုတ်ခဲ့ကြတာပဲအခုကကြတော့ဘာလို့ပါပြလိုက်လဲဆိုတော့အဲဒီ FM တွေကပတ်သက်တဲ့လူတွေဟဲ့လားနိုင်ငံရေးကိုဟိုလာမထိနဲ့ဆိုတဲ့သဘောနော်သဘောကတော့သတင်းလွတ်လပ်ခွင့်ကိုဟိုတွေ့ဝိုက်ထိန်ချုပ်ပြီးရတာဖြစ်သွားတယ်ဒါကအစိုးရအနေနဲ့ကမီဒီယာကိုသူမလိုတဲ့အချိန်မှာအဲမီဒီယာရဲ့အတန်ကိုပိတ်ပစ်မယ်ဆိုတာဒါတော့မှအံ့ဩစရာကောင်းတာဟိုဟိုသူကဥရှင်မန်ဘက်ကဒီမီဒီယာကိုအသုံးပြုပြီးတော့ပေါ့နော်နိုင်ငံရေးရလှုပ်ဆောင်မှုတွေမရှိသေးခင်မှာ ਉਹ ပဲဒါမျိုးလှုပ်လိုက်တာအံ့ဩစရာတော့ကောင်းပါလေ
လွှတ်တော်ပါတီနဲ့ပတ်သက်တဲ့အရေးကြီးတဲ့ဖြစ်ရပ်တွေတင်ပြပြီးမှာတော့နှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပြည်တွင်းစီရက်စရေးနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါလေအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြိမ်ကြိမ်ဆွေးနွေးပြီးတဲ့နောက်နိုင်ငံတော်သမ္မတကအပြစ်ရလက်မှတ်ရေးထိုးဖို့ဖိတ်ခေါ်စာကိုလည်းအခုရက်ပိုင်းမှာပဲကြေညာလိုက်ပါလေရွေးကောက်ပွဲအပြီးနောက်အစိုးရလက်ထက်မတိုင်ခင်အပြစ်ခတ်ရက်စရေးကိုတည်ဝင်လက်မှတ်ရေးထိုးနိုင်မလားဆိုတာကတော့ဆောင်ကြည့်ရအောင်မယ့်ကိစ္စတရဖြစ်ကြောင်းတင်ပြရင်းအခုတစ်ပတ်မြမမီဒီယာမြင်ကွင်းကိုရန်နာလိုက်ပါရစေ
။မအိမ်ခိုင်ဦးရေးသားပေးပို့တာကိုဥဆံမဝေကူညီတင်ဆက်ပေးခဲ့တဲ့မြမမီဒီယာမြင်ကွင်းဖြစ်ပါတယ်ရှင်။အခုကတော့သတင်းဘတ်ဆင်ခန်းနာတစ်ခုဖြစ်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်အင်အားပြဘိုလူခဲ့ကြတာဟာပုတ်ကိုရေးတိုက်ပွဲလားဒါမှမဟုတ်သဘောထားတင်းမာတဲ့အုပ်စုနဲ့ဒီမိုကရေစီလိုလားတဲ့အုပ်စုတို့ရဲ့ပြိုင်ပွဲလားတိုင်းပြည်အပေါ်ဘလို့အကျိုးသက်ရောက်နိုင်မလဲဆိုတာကိုမြန်မာသတင်းသမဂ္ဂရဲ့ဥက္ကဋ္ဌဦးမောင်မောင်မြင့်ကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်ကပါရဂူကျမ်းပြုသုတေသီကိုမင်းစင်တို့နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားပါတယ်ရှင်
မနက်ငယ်မှာမကြခင်ကဖြစ်ပွားခဲ့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနာလူပွဲဆိုရပါလို့ဗျာဒီကိစ္စကိုနိုင်ငံတကာမီဒီယာတချို့ကသဘောထားတင်းမာတဲ့ဥစုနဲ့ဒီမိုကရေစီလိုလားတဲ့ဥစုအကြားအင်အားပြိုင်ပွဲဖြစ်တယ်လို့ဆုံးသတ်ပါတယ်ဒီအမြင်ကိုဥမ္မာမောင်မြင့်ပဲလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုရေပုံရပြောမယ်ဆိုလို့ရှိရင်တော့ဒီဦးသိန်းစိန်နဲ့ဟာဒီကမ္ဘာတော်ခေါင်းဆောင်ကြီးတွေကသဘောထားတင်းမာတယ်ပဲလို့ဆိုနိုင်ပြီးတော့တော်တော်လေးကိုရောက်နေတဲ့ဥွှေမန်တို့ကဒီသဘောထားပြောင်းပြောင်းနဲ့ပဲလို့ပြောလို့ရပါတယ်အဲသို့တော့ဥွှေမန်ရဲ့ဒီနောက်ကျောင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့သူ့ကိုအမှန်တကယ်အဲ့လိုပြုရင်ပြောင်းလဲရေးကိုလိုလားတဲ့ဒီမိုကရေစီကိုလိုလားတဲ့ဒီပုံကိုလို့ပြောဖို့တော့နည်းနည်းခက်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုမင်းစင်ရဲ့သဘောထားလည်းပြည့်ကျင်ပါတယ်ဒီကိစ္စမှာ
ဟိုဦးသိန်းစင်ကဥွှေမန်မှာပေါ့နော်ဆလုံးကဟဲ့လားဟိုဘယ်သူကတော့သင်သဘောထားကျင်ပါရဲ့ဆိုတော့ချင်းသဘောထားပြောင်းပြောင်းနေလို့ပြောခက်ပါတယ်ကန့်တက်တစ်ခုတည်းကတော့ဒီအစလုံးမှာဒီပြင်တောင်းလေးကိုလုတ်ခဲ့ကြပြီပါပဲ။ဦးသိန်းစိန်ကလည်းဒါဥချွေရဲ့အာဏာကိုသူမျိုးပြင်တောင်းလေးမျိုးတွေလုတ်ခဲ့တယ်။ဦးရှင်မန်းကလည်းလွတ်တော်ကိုအကြောင်းပြပြီးတော့သူပြင်တောင်းလေးမျိုးတွေလုတ်ခဲ့တာရှိပါတယ်။ဘာကြောင့်လုတ်တယ်လဲဆိုရင်ဒီအရင်ကံအကြောင်းတရားတော့တသက်ဆုံးနေရာမှာဖြစ်ပါတယ်။ဒါပေမဲ့တေချာကတော့ဒါဟာတင်မာတူပြောပြောင်းသူပဋိပက္ခတဲ့ဆာလို့ရှိရင်နိုင်ငံရေးမှာကြီးတဲ့ပုံပေါ်နှစ်ယောက်ကထိတဲ့ပြမှုဖြစ်တယ်။ဒီထိတဲ့ပြမှုမှာဖြစ်တတ်ကဦးသိန်းစိန်ကရက်တီတို့ကြောင့်ဦးသိန်းစိန်ကအမှန်ရတော့ကျွန်တော်တောင်းတပါတယ
်။တချို့ကတော့ဦးသိန်းစိန်ကဒီဟာကိုစတင်ပြီးတော့လုတ်တက်လူ initiative ယူရလူမဟုတ်ဖက်နဲ့ဟိုနောက်ကွယ်မှာရှိနေဥသန်းရွှေရဲ့သဘောတူညီမှုနဲ့စစ်တပ်ကဒါကိုပြန်ပြီးထိန်းချင်တဲ့ဥရွှေမန်းဒေါအောင်ဆန်းစုကြည်နဲ့တည်ရင်းနဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးကိုသူထောက်ခံတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီဟာကိုဖြုတ်ချင်လို့စစ်တပ်သူတို့မဟုတ်ဥသန်းရွှေကစတင်တယ်ဥရောသုံးသက်ကြတာရှိပါတယ်တိုက်ဆိုင်မှုတစ်ခုကလည်းပဲစစ်တပ်ကပေးလိုက်တဲ့ကုစလေသုံးပုံနှစ်ပုံကိုဥရှင်မနောကလွတ်တော်ကိုစလေဖြစ်လက်မခံပဲပယ်ချခဲ့တဲ့ကိစ္စတွေကိုထောက်ပြပြီးတော့ပြောကြပါရယ်အဲဆိုဒီကိစ္စမှာအဓိကစတင်တာဟာဥသိန်းစင်မဟုတ်ဘူးစစ်တပ်တို့ဥသန်းရှင်တို့သာဖြစ်တယ်လို့သုံးသပ်ကြပါရယ်ကိုမင်းစင်အဲ့ဒါကဘယ်လိုစဉ်းစားပါလဲ
ကျွန်တော်နားလည်တဲ့လောက်ကတော့ဒီဘယ်လိုမျိုးသန်းရွှေကနေပြီးတော့ဒီတန့်ခိုင်ရေးပါတီကိုမ น่ะสิตันเนี่ยตัวไปแล้วเนี่ยงาเสร็จแล้วเสร็จไปแล้วอุชุเสร็จเนี่ยเสร็จแล้วผมอยู่ว่าเราตรุดีโซไฟเนี่ยใช่ป่ะแต่เมื่อไหร่เราจะมีดันช่วยกูน่ะหาสิมันจะหาที่อุตส่าห์เนี่ยอุชุมันแต่งใส่มือเรื่องเปียกยาดอะไรดูดูตั้งแต่เราเรียนมาเราไม่ได้มีดันช่วยกูเลยเออยูไซด์ดูนั่นตัวเดียวนั่นเฉยเลยเรื่องอะไรใช่ป่ะแต่ถ้ามูที่ที่สามมาเราจะมีดันช่วยกันนี่เปล่าที่ดูเปลี่ยวกว่าเปล่าที่ตะกูเปลี่ยนอากูเปล่า ก็จำไปอะไรแต่สรุปเองจังไห้ปาร์ตี้กูเปลี่ยนวิโอแอพเซ่วิโอโลจินโอโลเปลี่ยนปงตัวนี้วิโอจันโอดีจันโอคอมพิวเตอร์สักอันเนี่ยเปลี่ยนไม่สนอดีซอฟต์แวร์ตัวแอดดิ้งอันนู้นเราเนี่ยนะทุกวันอุลุตัวเราอยากรับนะยังไห้ปาร์ตี้กูนักกู้ปงสันได้จำตัววิโอตัวนี้ตัดเดนรูเนี่ยเปลี่ยนวิโอเพรสซิวิโอที่ถึงกูเปลี่ยนยี่กูที่แทบปูวิโอแต่ปากกาเล่นไม่ใช่เนี่ยคือเดี๋ยวปงสันตัวเนี่ยตัวจันเนี่ยเดี๋ยวเนี่ยเราเดี๋
quagger punzanga, sagra, drun yagu, the only dia machina sea, check and balance to be tightare punzamu pinera level, do yames, lu timare digizama, kumumimel the power.
How about it? I do, she a legend on Yamaka. By young letter, you need to young and shut off to it. Let's see, Nanga can't see her. To get on Jomas, you know, to let him out as soon as Anna O. Ladi Utensine, the Shuima, shut on it, so else we quail it, the Boshi, but a dodo, to quail any ama, you know, the Napa, so we are let him. And number two, since she did, Shuima Ujaro, Ladi Ocho Vio, Mapu, and a shut off Pure, Pobido Anna, she did, Pobi Lobain when she did Nia Ujaro. ဒီအရင်နားဖဆိုရလက်ထက်မှာ၄ဒေါ်လောက်၅ဒေါ်လောက်မှာရှိမယ်ဥသိန်းစင်ကိုပေးလိုက်တယ်ပေးလိုက်တဲ့ဆိုတဲ့အခါမှာအဲ့ဒီမှာကလေးကအဲသူတို့အချင်းချင်းဟာပုဂ္ဂိုလ်ကြီးမကျင်းမနှံ့မှုတွေအဲရှိကောင်းရှိနိုင်ပါတယ်အဲ့တော့အဲ့ဒီအတွက်ကြောင့်ဟာဥရှိမဟာဆောပိုင်းတုန်းကဥသိန်းစင်ရဲ့သဘောထားနဲ့သိမကွာပေမဲ့လို့နောက်ပိုင်းကျတော့ဥသိန်းစင်တဲ့ပို့ပြီးတော့ကိုပြည့်ပြောင်းလဲ
ဒီနေ့ပဲ Brooklyn Institute ကဟို fellow တယောက်သူတွေဒီတယောက်ရေးတဲ့သုံးသပ်ချက်ကိုကျွန်တော်ဖတ်ရပါတယ်။သူကဘာပြောလဲဆိုတော့ဒါဟာပုဂ္ဂိုလ်ရေးအပြိုင်မှုတွေတဲ့စစ်တပ်ဟာတိုင်းပြည်ကိုကာကွယ်ခြင်းလို့ဒီမိုကရေစီရင်းကျက်လာရင်စစ်တပ်ဟာနိုင်ငံရေးကနောက်ဆုတ်မယ်ဆိုတာဗိုလ်ချုပ်မှုကြီးမင်းအောင်နှံကပြောထားပြီးဖြစ်တယ်။ဥရွှေမန်းလုတ်တဲ့ကိစ္စမှာဒီမိုကရေစီမင်းကျက်ခင်သူကသိပြီးတော့လောနေလို့ဒီလိုထိမ့်သိမ်းရတာဖြစ်တယ်ဆိုတဲ့သဘောမျိုးနဲ့သုံးသပ်ပြီးတော့ရေးထားတာတွေ့ရပါတယ်။ကွန်မြူနီဘယ်လိုများသဘောပါလဲဖတ်ကောဖတ်မိလားမသိဘူးအဲ့ဒါဟုတ်
ကျွန်တော်မဖတ်ချင်ပါဘူး။အဲဒါပေမဲ့ဟိုရေပုံကပေါ်လေအခုနိုင်ငံခြားပညာရှင်တွေတုံ့တက်တာတော်တော်များကြည့်မယ်ဆိုလို့ရှိရင်ဟိုဒီအချင်းမျိုးစုဖမ်းမှန်းနဲ့နားလည်နေမှုအင်မတန်ခက်ပါတယ်။ဘာလို့ဒီမှာပြည်ရင်းရင်းကြီးမှာက who's who's လို့ခေါ်တယ်ဘယ်သူကဘဝလဲဆိုတော့တခြားပြည်ပေါ်တော့မှအချင်းကြီးရမှာဖြစ်ပါတယ်။ဒီပုံကိုယ်တွေပေါ်မှာတိတ်အားပြည့်ရတဲ့နိုင်ငံကြီးဖြစ်တဲ့ကြောင့်မို့ဒီလူပုံကိုယ်တွေနဲ့တိုင်းရဆက်ဆက်မှုတစုံတရာမရှိထားဘူး။သူတို့အကြောင်းကိုတခြားဆက်လိုက်မတတ်ပါနော်။အထူးသဖြင့်ကျွန်တော်မြင်တာကအခုဒီမြန်မာဒီသတင်းစာဂျာနယ်မီဒီယာတွေပေါ့နော်လွတ်လပ်လာတယ်အဲ့ဒါတွေကိုတိကျလေ့လာမနေဘူးဆိုရင်တော်တော်ကိုတီးဖို့ခက်ပါတယ်ဒါကြောင့်မို့ကျွန်တော်အမြင်ကခုနတုံးတစ်ချက်ကိုကျွန်တော်မဖတ်ရသေးဘူးမယ်အဲ့တုံးတစ်ချက်ဟာလက်ရှိဖြစ်နေတာနဲ့အတော်ကင်းကွာလို့ထင်ပါတယ်တမန်တော်အနေနဲ့တိုင်းပြည်ရဲ့ဟိုကာကွယ်ကျွန်တော်တို့ဒီလိုမျိုးပါတီတစ်ခုမှရှိရသည်ချို့ထုတ်တဲ့ကိစ္စမှာဝင်ပါရဲဆိုတော့ဟာယုတ်တိလည်းမရှိပါဘူးနောက်တစ်ခုကကျွန်တော်ခုနကပြောသလိုပါပဲဒီခေါင်းဆောင်တွေဟာအခုအချိန်မှာအပြိုင်ဆိုင်သူလည်းသူ့ရင်ကြောင်းလေးတမငါလည်းသူ့ရင်ကြောင်းလေးတမလို့ဟုတ်ကဲ့ကိုအမှန်တင်နေတဲ့အချိန်ဖြစ်ပါတယ်အချိန်ကကွာပါတယ်ခုနကဥပမာပြောလဲကျွန်တော်နားလဲပါတယ်ဟိုဥသိန်းစိန်ရဲ့ပြည်နယ်တောင်းလေးလုဆောင်မှုတွေဟာဒီ techno crowd လို့ခေါ်တဲ့ဒီအကြံပေးတွေပေါ့နော်ပညာရှင်တွေအကြံပေးတွေနိုင်ငံတကာရဲ့အကူအညီနဲ့လုပ်တာဖြစ်ပြီးတော့ဥရွှေမန်းကတော့ဒါကိုဒံပြန်မှုတွေဟဲ့ဟလာဒီတက်တော်ထဲမှာကျွန်တဲ့အင်အားစုတွေနဲ့ဟလာကျွန်တော်တို့အပေးယူလို့နားလည်မှုတွေလုပ်ပြီးတော့ဟလာစံပေးမှဆေးရဆွဲပုံစံမျိုးနဲ့လုံရင်းလုံရင်းနဲ့သူကပြည်နယ်တောင်းလေးကိုတဲ့တော့ဖြစ်ပါတယ်အဲ့တော့သူတို့မရောက်တဲ့ပြည်နယ်တောင်းလေးလုတ်ပုံလုံးကြီးကမတူပါဘူးဒါမျိုးစလုံးဟာဟနာဒီစနစ်ကြီးကိုပြောင်းပြစ်လောက်အောင်တော့ပြည်နယ်တောင်းလေးလုံနေကြတာမဟုတ်တူဘူးပဲမျိုးစလုံးကိုပြည်နယ်တောင်းလေးမလုတ်ဘူးလို့ပြောရင်လည်းမမှန်နိုင်ပါဘူးဒါကြောင့်မို့ကျွန်တော်အထင်ကတော့နိုင်ငံရေးစီမံချက်ကြီးရဲ့လူတွေအားတိုင်ပွဲဖြစ်တယ်ဒီအားတိုင်ပွဲမှာဗိုလ်မှူးကြီးတန်းဆွေဟာနေပြီးတော့ဟလာဟိုဥစွေမန်းကိုတော့တော်သိမ့်ပြီးတန်းသိမ့်ပြီးလို့ဆုံးဖြတ်လို့ဒီလိုဖြေထွက်တယ်လို့ကျွန်တော်သုံးသပ်ချင်တယ်
ဟုတ်ကဲ့ဥမ္မောင်မြင့်ရဲ့သဘောထားလေးသိကြပါတယ်စစ်တပ်ဟာအတိုင်းပြည်ကိုကာကွယ်ဖို့လိုတယ်ဆိုတော့အစီအစဉ်ဒီလိုလုပ်ရတာဆိုတဲ့ကိစ္စတချိန်မှာသူတို့ဟာဒီမိုကရေစီရင်းကျက်လာရင်နောက်ဆုတ်သွားမှာပဲဆိုတော့ဂတိအဲ့ကိစ္စကဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီကိစ္စတော့ကျွန်တော်လည်းကိုမင်းစင်လို့ပါပါခင်ဗျာကျွန်တော်လည်းမယုံကြည်ပါဘူးခင်ဗျာဘာကြောင့်လဲဆိုတော့ဒီစစ်တပ်ဟာအတိုင်းပြည်ကိုကျက်တင်နေမှာလေဆိုတော့ဒီစကားမျိုးသုံးပြီးတော့ဟာဒီကျွန်တော်တို့အားလုံးကိုဒုက္ခတွေ့နေကြအောင်လုပ်ခဲ့တာအချိန်မောင်းတော်တော်လေးများနေပါပြီ ီတစ်ခါမှလည်းပဲတကယ်တမ်းပြောမယ်ဆိုရင်တိုင်းပြည်အတွက်အင်မတန်အရေးကြီးတဲ့ဒီအခြေခံဥပဒေပြုပြင်ကြောင်းလေးကိစ္စကိုစစ်တပ်ကလုံးဝအထီးမခံပဲနဲ့ဟလာဒီဦးသိန်းစိန်ကိုဦးစွေမန်းကဒီအန်တုရဲ့ကိစ္စတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လွှတ်တော်ကနေအစိုးရကိုအန်တုရဲ့ကိစ္စကိုရမယ်ပြုပြီးတော့လွှတ်တော်ကိုပါတည်သိမ်အောင်လုပ်တဲ့သဘောကတော့ကျွန်တော်အမြင်မှာကတော့တိုင်းပြည်ရဲ့ဒီမိုကရေစီရေးအတွက်လုံးဝအထောက်အကူမပြုဘူးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အဲ့ဆိုအဲ့ဒီဒီမိုကရေစီရေးနဲ့ပတ်သက်လို့အခုသူတို့ပါတီတွင်းမှာအင်အားပြန်ဆိုင်မှုဒါပါတီတွင်းနိုင်ငံရေးအဖြစ်ပြန်ရမယ်ဟာပါတီတွင်းဒီမိုကရေစီလုံးဝမရှိဘူးဆိုတော့ပေါ်လွင်တာပေါ့လေအဲ့ဒါမှာအင်အားသုံးပြီးတော့လွတ်ခဲ့တယ်ဆိုတော့ဒီပါတီကတိုင်းပြည်ကိုဒီမိုကရေစီဖော်ဆောင်ပေးပါမယ်ဆိုပြီးတော့ရွေးကောက်ပွဲလုပ်တော့ရွေးကောက်ပွဲရလက်ကိုရောသူတို့လိုက်လဲလျော်လျော်သဘောတူလက်ခံလိမ့်မယ်ဆိုတဲ့ကိစ္စမှာသံတရားရှိတယ်ရောဖြစ်မလားလို့ကိုမင်းစင်
ရွေးကောက်ပွဲရလဟာဘယ်လိုရလဲဆိုတော့အများကြီးမူတည်တော့ရွေးကောက်ပွဲမှာအတိုက်ခံနိုင်အောင်တော့အတိုက်ခံဟာတမနာဖြစ်နိုင်ကြီးပေါ့နော်ဒါဘာလို့လဲဆိုတော့ကျွန်တော်ကဒီနှစ်ဆင့်သွားတဲ့ဖြစ်စဉ်ရွေးကောက်ပွဲနိုင်တိုင်းဟိုမှာကျွန်တော်တောင်ပြိုကမ်းပြိုမနိုင်ဘူးဆိုလို့ရှိရင်လေဒီလွတ်တော်ထဲမှာတမနာရွေးချယ်တဲ့အခါမှာအတိုက်ခံဘက်ကတမနာချိုးခတ်ပါတယ်ဆိုတော့ကျွန်တော်အမြင်ကတော့ဒီအတိုက်ခံဘက်ကနေပြီးတော့ဒီဒေါ်ဆန်းစစ်ကြီးတမနာဖြစ်ကြီးဟိုမှာအတိုက်ခံစိတ်တန်းကြတဲ့လူတွေကတမနာဖြစ်ကြီးအရေးကြီးတဲ့နေရာကြီးရရင်းဆိုတော့အတင်းကျပ်မတွန်းသေးကြတော့စစ်တပ်ဘက်ကတက်ပြီးတော့ဘလို့ပြင်းပြင်းထန်ထန်တုံ့ပြန်နေတဲ့ပုံမျိုးရှိပါဘူး။ဘာလို့လဲဆိုတော့ဒီဇူလိုင်လ24ရက်နေ့ကပြင်သစ်တမ်းနဲ့တွေ့ရခါမှာဘလို့မှုကြီးမင်းအောင်လည်းကပုံမှန်လည်းပြောခဲ့တာရှိပါတယ်။အဲ့တော့အကြေရတာဒီတမနာဟလာအရေးချင်းသတ်မှတ်ချက်ကိုအတိုက်ခံကအတင်းပြင်းမှုစူးစမ်းမယ်ဆိုရင်တော့1958 62ခုနှစ်ကအာဏာသိမ်းတဲ့ပုံစံမျိုးတပတ်လည်နိုင်တယ်လို့ပြင်းပြင်းမင်းအောင်လည်းကတိပေးထားရှိပါတယ်။ဒါကိုကြည့်မယ်ဆိုရင်တော့ဒီရုပ်ကောက်ပွဲရက်လက်ကစစ်တပ်ရဲ့အကျိုးစီးပွားကိုတိတ်မချင်းချဘူးဆိုရင်တမင်ရဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုအတင်းမတော်ဘူးဆိုရင်အဲ့ဒီမှာရုပ်ကောက်ပွဲရလက်ကိုလက်ခံမှုရှိပါတယ်
။ဥမမုံမင်းရဲ့သဘောထားလေးသိချင်ပါတယ်ဒီကိစ္စမှာတကယ်လို့အတင်းမတော်ဘူးဆိုကြပါစို့ဖွဲ့စည်းပုံပြင်ဆင်ရေးတောင်းဆန်းစည်းကြီးကိုရင်းသမနာဖြေကိုအတင်းတွန်းလို့မလုပ်ဘူးသို့ပေမဲ့မဲအရေးအတွက်အများစုနိုင်တယ်သူတို့သဘောကျတဲ့လူကိုသမနာအဖြစ်တင်မြှောက်နိုင်တဲ့အင်အားမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်မှရှိသွားတဲ့ဆိုရင်ကစစ်တပ်ဘက်ကဘယ်လိုနေမထင်ပါလဲလိုက်လျှောက်ပါမလ
ားဟုတ်ကဲ့ကျွန်တော်ကတော့ဒီဆော့ဆော့ကွန်မစ်စင်ပြောသွားတဲ့ခေတ်ခါနဲ့တော့နည်းနည်းလေးတော့သဘောကွဲပါတယ်ကျွန်တော်အမြင်ကျွန်တော်အမြင်ကတော့ဒီအတိုက်ခံနေတာအခုလိုမျိုးကွန်မစ်စင်ပြောလို့တောင်ပြိုကမ်းပြိုနိုင်လာမယ်ဆိုလို့ရှိရင်ဒီသမရဖြည့်ရေးမဖြည့်ရေးကိစ္စဟာအရေးကြီးတဲ့နေရာမှာအရေးကြီးပဲမယ်လို့ဒီလွတ်တော်ဥပဒေပြုရေးကိစ္စမှာတော့အဲ့ဒီဟာအတိတ်တော့အရေးမကြီးပါဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်လွတ်တော်တွေမှာအနည်းဆုံးတော့ဒီအတိုက်ခံပါတီကနေဟလာဒီအစိုးရဖွဲ့နိုင်တဲ့အဖြစ်တော့မဟုတ်လို့ရှိရင်အတိုက်ခံပါတီကလူများစုရတဲ့အနေအထားရောက်လာပြီဆိုရင်ထုတ်ပြချက်တွေချတဲ့နေရာမှာအ ਨੇ ဆုံးအဖြစ်တော့လူလုံးတော်တော်လှပါတယ်ဒီလွှတ်တော်အမတ်တွေရဲ့အများစုကထောက်ခံတယ်ဆိုတော့အချက်ဟာဒီအစိုးရကထားပါတော့ကြံ့ခိုင်းရတာပဲဖြစ်အောင်မလန်ရောကျင်မှုဆိုရင်တော့မှဟာတော်တော်လေးကောင်းခါဖို့ခက်မှန်နေတာရှိပါတယ်ဆိုတော့အဲ့ဒါကြောင့်ဒီလွှတ်တော်မှာရွေးကောက်ပွဲမှာအခုလိုမျိုးအတိုက်ခံဘက်ကအများကြီးနိုင်လာမဲ့ကိစ္စကိုတော့စစ်တပ်အနေနဲ့ဒီအတက်နိုင်ဆုံးဟန်တားလိမ့်မယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဥွှေမန်းဟာဒီ NLD နဲ့နှိစက်လာတဲ့ကိစ္စဟာတော်စုနဲ့နှိစက်လာတဲ့ကိစ္စဟာစံခံရေးအဖွဲ့ရဲ့အနာဂတ်ကိုမြင်လို့အဲ့ဒါသူတို့ရှေ့လာမဲ့ရွေးကောက်ပွဲမှာအမှအများစုနဲ့မနိုင်နိုင်ဘူးဆိုတော့မြင်လို့အ ਨੇ ဆုံးအဖြစ်ညွန်ပေါင်းဖွဲ့ရရင်တော့မစိုးဘူးဆိုတဲ့သဘောမျိုးလည်းပါနိုင်ပါလိမ့်မယ်သို့တော့အခုကိစ္စဖြစ်သွားပြီးတဲ့နောက်မှာအဲ့ဒီညှော်လင့်ချက်ကပြတ်သွားပါတယ်အဲ့ဒီညှော်လင့်ချက်ပြတ်သွားတဲ့အခါမှာတကယ်တမ်းကလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာပြီဆိုရင်စံခံရေးအဖွဲ့ဟာအပြတ်အသတ်နဲ့ရှုံးဖို့နမ်းများပါတယ်အဲ့ဒီလိုမဖြစ်အောင်တော့သူတို့လည်းလုပ်ပါလိမ့်မယ်မဲခိုးတဲ့အဆင့်ကြီးလုံကောင်းလုံနိုင်ပါလိမ့်မယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျင်တဲ့မေကွန်ထူကကိုမင်းစင်မြန်မာပြည်သွားပြီးသူတွေသားလုပ်တော့ကျွန်တော်ဗမာပြည်ထောင်အလူဒီရှိုးရဲ့စကားကတဆင်ကြားရပါတယ်စစ်တပ်အနေနဲ့ဥရှင်မန်းကိုဒေါအောင်ဆန်းစုကြည်ထဲပို့ပြီးတော့မျက်မှုန်ကျတယ်ဒေါအောင်ဆန်းစုကြည်နဲ့နှိစက်မဲ့ကိစ္စတော့မှဥရှင်မန်းကြောင့်ပို့ပြီးတော့အလံဝေးရတယ်ဥရှင်မန်းမရှိတဲ့အခါမှာပို့တော့နှိစက်တော့နိုင်တယ်ဆိုပြီးတော့တွေ့ကြရတဲ့တချို့လည်းအဆန်ကြားပါတယ်အဲ့ဒါကဘယ်လောက်ဖြစ်နိုင်ပါလဲကိုမင်းစင
်ဒေါအောင်ဆန်းစုကြည်ကတော့သူတို့တောက်ချောက်တော့သူတို့မကြိုက်ဘူးမယုံရဲမယုံကြည်ပါဘူးအဲဒါပေမဲ့လည်းကျွန်တော်နားလည်တယ်လို့ကတက်တွင်းညူကြီးပြဿနာပဲတက်တွင်းသူရဲ့ housekeeping ပြဿနာပါသူတို့တက်တွင်းညူကြီးတတွင်းမှာဟလာမပြိုခွဲအောင်ထိန်းထားနိုင်ရနံပါတ်1ပဲအဲ့တော့သူတို့ရဲ့အတွင်းလူကိုအရင်ရှင်းရတဲ့ပြဿနာဟာအတွင်းညာတစ္ဆာတော့မပေါ်ထွက်ရေးဆိုရကိစ္စဟာသူတို့ဘက်ကိုကြီးရဆိုပြောမယ်ဆိုရင်မမှားတော့ဘူ
းဟုတ်ကဲ့ဦးမမမြင်ရအဲ့ကိစ္စပေါ့အမြင်လဲ
ကျွန်တော်မြင်တာကတော့အဲ့ဒါတော့ဖိတ်ကြသွားတဲ့နော်တို့ပြန်လွန်းတဲ့သဘောပါတကယ်တမ်းပြောမယ်ဆိုရင်ဒေါက်တာစုကြည်ဟာဒီဦးသိန်းစိန်ကိုချီးကျူးပြီးတော့ဦးသိန်းစိန်ကိုယုံကြည်ပါတယ်လို့ပြောပြီးတော့လက်ကမ်းခဲ့တာအခါကပါအဲ့ဒီတော့မှလည်းမကမ်းမနဲ့အခုမှအဲ့လိုပြောတာကတော့ကျွန်တော်တင်တယ်အောက်ကလေးအားတာလို့ပဲကျွန်တော်မြင်
ကျော်စံသားအစီအစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ဖြစ်ပါရဲ့ရှင်။ခုကတော့မြမတခွင်သတင်းပတ်စင်ခန္ဓာကိုထုတ်လွှင့်ပေးပါတော့မယ်။ဒီသတင်းပတ်မှာတော့မြမဂုံဆောင်လက်မှုအနုပညာစီးပွားရေးလုပ်ငန်းအကြောင်းကိုကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်။နားဆင်ကြပါအောင်ရှင်။
မြမရွေးပန်းစင်မျိုးတွေကပန်းရုံးပညာလို့ခေါ်တဲ့ရုံးနယ်ပစ္စည်းလေးတွေကိုကမ္ဘာလက်ခီးသွွားတွေသဘောကျလာကြပါတယ်။ခညာထေဝါပြီးတင်းနဲ့လက်ပါတဲ့ဒီရုံးနယ်ပစ္စည်းလေးတွေကိုနေအိမ်ကန်းတွေဟိုတယ်တွေမှာအလားထားချက်လေးရှိကြပါတယ
်။မြမလက်မှုပညာများတဲ့ကတစ်ခုအပါဝင်ဖြစ်တဲ့ရုံးတယ်ပြုလုပ်နေရဆိုရင်ရှိကြတဲ့ပညာရဲ့တစ်ခုဟာတစ်စေဝါကျွန်းသားနဲ့ဆေးရောင်စုံပေါင်းမှရုံးတယ်တစ်ခုကိုဖြစ်လာတာပါ။ဝါကိုအသာပေးလို့ရတာဖြစ်ပြီးတစ်သားကိုတော့ပစ္စည်းအထည်ကြီးမှသာအသုံးပြုလို့ရှိပါတယ်။ဝါနဲ့အထက်ထက်ရက်လုတ်ထားတဲ့ပစ္စည်းပေါ်မှာတစ်စည်းအထက်ထက်သုံးလိမ့်ပြီးပန်ရွတ်အတက်ရွှေရည်ရွှေချတယိုခင်းအတက်ပညာတို့နဲ့ဖော်ကျူးထားပါတယ်။ရုံးနယ်တစ်ခုကိုအဖြူတဲ့အနက်ထည်နဲ့ယွန်းတို့ယွန်းခွဲဆေးရောင်စုစားတဲ့အရေးကြီးအပိုင်းသုံးပိုင်းနဲ့အစစ်စင်ပြုလုပ်သွားကြပါတယ်။ထုတ်လုပ်တဲ့လုပ်ငန်းအလားအဖြူတဲ့ထုတ်လုပ်သူကိုအဖြူသမားအနက်ထည်ထုတ်လုပ်သူကိုတိတ်သမားယွန်းတို့ယွန်းခွဲသူတို့ကိုတော့ယွန်းသမားစသဖြင့်ရှေးရခင်ကပဲနာမည်တွေပေးပြီးခေါ်ဝေါ်လေးရှိကြပါတယ်။အရေးသွေးကောင်းတဲ့မြမရုံးနယ်ပစ္စည်းတစ်ခုဖြစ်ဖို့အဆင့်16ဆင့်ပြုလုပ်ရပြီးတစ်စေးတုပ်လိုက်အချောက်ခံလိုက်ဆေးရောင်ချေလိုက်နဲ့အချိန်6လကြာမြင့်ပါရယ်အဲ့ဒီလိုရုံးနယ်တစ်ခုဖြစ်လာဖို့အဆင့်ဆင့်ဖြစ်တန်းရပုံကိုရုံးထိုးအတက်ပညာရှင်တဦးဖြစ်တဲ့မတ်နွေနွေကအခုလိုရှင်းပြပါရယ
်ပထမဦးဆုံးအခုအနေအဖြူတယ်အမားတို့အဝါနဲ့လုပ်ထားရတာပေါ့အခုဟိုပကံများဆိုပါဆိုအခုသူတို့ကခွေးပြီးွားပြီခွေးပြီးွားပြီဆိုရင်ပထမဦးဆုံးတစ်ဆင့်ကဟိုအကျန်းနယ်ဘက်ကိုသွားတော့သူတို့အခုဟိုပထမဦးဆုံးသူတို့ကအာဟိုပါပကံပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်အကုန်လုံးသူတို့ကဟိုဘောနော basic ဘောနော်သူတို့ကပကံလောက်ချင်နေဆိုပကံနေပြီးပဲ10ချက်လောက်ဟိုအနေနဲ့အဖြူတယ်လောက်ပြီးအဖြူတယ်ဘောနော်သူတို့ကအဖြူတယ်စိတ်လို့ခေါ်တာပေါ့သူတို့ကအဖြူတယ်လောက်ပြီးသွားပြီဆိုရင်အမားတို့ကအခုညုံးလောက်တော့မယ်ညုံးလောက်တော့မယ်ဆိုရင်ညုံးတယ်လောက်တော့မယ်ဆိုရင်အဲ့ဒီအဖြူတယ်အစင်ပြီးသွားတယ်ဒီဝါခွေတဲ့လူတွေအဖြူတယ်အစင်ပြီးသွားပြီဆိုရင်နောက်တစ်ဆင့်ရကြတော့ဒီအကျန်းနဲ့ပဲကိုသွားအဲ့ဒီကျန်းတဲ့ဘက်ကိုသွားပြီဆိုတော့အမတို့ကပထမဦးဆုံးတဆင့်ဆိုရင်အဲ့ဒီအဖြူရယ်ကိုမှတစ်စီးတစ်ခါပြန်တော့တစ်စီးတစ်ခါတော့တောက်သွားရဆိုမြောက်ခန်းထဲမှာတစ်ပတ်ပြန်ပြီးတော့အချောက်ခံတာခံထားပြီးသွားရဆိုရင်6သွားပြီဆိုတော့အမတို့ကတစ်ခေါက်တစ်ခါပြန်ချက်ရတယ်လေချောသွားတော့မှနောက်တဆင့်ပြန်ပြီးတော့တစ်စီးနဲ့လှစားမုန်းနဲ့ရောတဲ့ဟာကိုတစ်ခါပြန်တော့တောက်ပြီးသွားရဆိုရင်မြောက်ခန်းထဲမှာအချောက်ခံတာခံထားပြီးသွားရဆိုရင်ပြန်ထုတ်လိုက်ပြီဆိုရင်သူကလုံးဝကျန်းတယ်ကွာကျန်းတော့အမတို့ကနောက်တစ်ခါပြန်တော့ဘူးအဆင်မပြေဘူးအဲ့ဒါကြောင့်မို့အမတို့ကပြန်ပြီးတော့ကော်ဘက်ပြန်စားကောပဲပြန်စားပြီးွားရဲဆိုရင်အဲ့လိုပဲလှစားမုန်းနဲ့သစီးနဲ့ရောထားတဲ့ဟာကိုပဲတစ်ခါပြန်တော့တုတ်ပြီးွားရဲဆိုရင်မြောက်ခန်းထဲမှာပဲတစ်ခါတစ်ခေါက်အဲ့လိုမျိုးပေါ့နော်တစ်ခါပြန်ပြီးတော့အချောက်ပြန်ခန်းတာ9ရက်6လောက်ကြာသွားပြီဆိုရင်မတို့က6သွားပြီဆိုရင်အဲ့ဒီဟိုပါပေါ့နော်တစ်ခါပြန်ပြီးတော့တစင်ပြီးတိုင်းတစင်ပြီးတိုင်းမှာမတို့ကကောပဲပြန်စားချော့သွားတော့မှမတို့ကနောက်တစ်ထပ်ပြန်တော့အဲ့ဒါကိုအထက်ကြီးလို့ခေါ်တာ
ပုံကျမ်းမြောင်းဖော်ခြင်းကိုလက်နဲ့တက်တက်ပဲပုံစံမရှိပဲအာယုံအရဆုတ်တယ်နဲ့ဓာပါလေးများကိုသုံးပြီးလက်တန်းဆွဲကြလေးရှိကြပါရဲ့ယွန်းဒီဇိုင်းများစွာကိုရည်ဆွဲကြရပြီးဒီဇိုင်းမျိုးစုံတွေကအလက်အဝင်ဆုံးနဲ့ပတ်သက်လို
့အချုပ်ကတော့လက်ဝဏ္ဏသလားပကံခက်ကအယုတ်တည်းလက်ဝဏ္ဏပေါ့ဒီဇိုင်းတော်လို့ရိုးရိုးကုန်းပေါင်းခဲ့တော့အိမ်မခဲ့တော့ကြဘလို့ပါမရှိဘူးလေဝတ်ဆိုင်ပါကြပကံခက်ကကြအချွန်တက်တယ်အဲ့လိုက်များလားအဲ့ဒါလက်ဝဏ္ဏပေါ့
မြမရွံ့တဲ့ပစ္စည်းတွေကိုအများဆုံးဝယ်ယူကြတာနိုင်ငံခြားသားဧည့်သည်တွေပဲဖြစ်ကြပါတယ်မြမလူမျိုးများကတော့ရွံ့တဲ့ပစ္စည်းများကိုဟိုတယ်တွေဆက်တောက်ဆိုင်တွေမှာပဲအလားဆင်ထားကြပြီးနေ့စဉ်သုံးပစ္စည်းအဖြစ်အသုံးပြုတာနည်းလာပါတယ်စွန်းအုံနီနီအမေရွက်လို့မနှဖြဲမနဲ့ကြောင်းတက်မယ်ဆိုတဲ့ငယ်စဉ်ကတားချော့တီကပြလိုပဲအရင်ကမြမရိယာဆိုရင်စွန်းအုံလဖက်အုံကွင်းအစ်စားတဲ့ရွံ့တဲ့တွေကိုတင်းတင်းကြဲကြဲအသုံးပြုခဲ့ကြပါတယ်ပြည်ပါစုခွဲနဲ့ပတ်သက်ပြီးရွံ့ဆိုင်ပန်းရှင်တော်မမော်အောင်ကအခုလိုပြောပါတယ်
ဥရောပတို့နောက်ပြီးအမေရိကတို့နောက်တောင်အမေရိကတက်ကလည်းဝေပါတယ်ဒါသူတို့တွေတော်တော်များများကြိုက်နေတယ်ပါဒါပေမဲ့အာရှမှာကြတော့အခုလက်ရှိစင်ကာပူတို့ဂျပန်တို့ကိုရီးယားတို့မှာဆိုရင်ဟိုစင်ကာပူကလည်းနောက်တိုင်းဟိုပဲသူကသဘောကျတော့ဒီခင်မီပစ္စည်းပေါ်အိမ်သူ3000ပစ္စည်းပဲဝယ်ကြတာများဂျပန်နဲ့သူ့မှာရွှန်းရှိရဲဆိုတော့ဂျပန်မှာလည်းသိပ်ပြီးတော့အနည်းလို့မြောင်းမကောင်းဘူးပေါ့နော်နောက်ကိုရီးယားမှာလည်းသူတို့ဘိုင်ရွှန်းရှိတယ်အဲ့တော့ပြောမယ်ဆိုအနည်းတို့ကဥရောပရဲ့အမေရိကရဲ့တောင်အမေရိကတို့အဲ့ဈေးွက်တွေကိုအထားရတာအာရှမှာတော့နေတယ်အာရှဈေးွက်ကတော့
လက်ရှိရွန်းတဲ့အလုပ်ယုံတွေကတော့အလုပ်သမားရှပါမှုအခက်အခဲပြဿနာကိုရင်ဆိုင်နေကြရတာပါပကံမှာရွန်းအသက်ပညာသင်ကောလိပ်ခေါ်ရွန်းဒီဂရီကောလိပ်လို့ရှိပေမဲ့အဲ့ဒီကကြောက်စင်းတဲ့ကလေးတွေကဆိုရင်လေဒီအလုပ်ကိုလုပ်ကြံကြလိမ့်မရှိပါဘူ
းအလုပ်သမားပြဿနာပေါ့ဘာလို့ဆိုတော့ပကံမှာဟိုတယ်တွေကလည်းအများကြီးရှိတော့ဟိုတယ်တစ်လုံးမှာလုပ်လို့မယ်ဆိုရင်2လလောက်3လလောက်တင်လိုက်တာနဲ့ဒီဟိုတယ်တလုံးကိုလှုပ်လှုပ်ဖို့လွယ်တယ်အနည်းလို့ယူမြင်ညာအ ਨੇ ဆုံး
ရောလုံးလုံးတဲ့လူကလည်းလွယ်လွယ်လေးနဲ့ပေါ့နော်နှလားသုံးနာတဲ့တက်တယ်ဟိုတယ်လုပ်ငန်းကိုပဲစိတ်ဝင်စားကြရပေါ့နော်လူငယ်တွေကအဲ့တော့အန်နီတို့ရုံးလုပ်ငန်းတနှစ်တန်တီနှစ်နှစ်တန်တီလေ့လာမှလောက်ရတာဆိုတော့အန်နီတို့ရုံးလုပ်ငန်းမှာခုနောက်ပိုင်းတင်းတဲ့လူနည်းတော့ရတယ်ပေါ့နော်ရုံးတဲ့အစီအလာခိုင်မာရှိတဲ့မျိုးတွေကတော့ချောက်ကမျိုးနဲ့ကျိုင်းတို့မျိုးတွေပဲဖြစ်ကြပါတယ် က်ခဲဆုံးနဲ့အနက်နေဆုံးဖြစ်တဲ့အပြင်မြန်မာနိုင်ငံအတွက်ဂရင်းစရာလက်မှုပညာတရက်ဆိုရင်လည်းပမာပါဘူးခင်ဗျာ
။ကိုကောင်းဆန်ဟိန်ပြပြပေးခဲ့တာပါရှင်ဗုဒ္ဓနဲ့ညနေခင်းအတွက်အပတ်စဉ်ခဏတွေကိုဒီမှာရက်ပြီးတော့လာမယ့်စနေနေ့ညထက်ရက်လေးလိုက်အစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါမယ်။
ရရှိများခင်ဗျာ right to recall လို့ခေါ်တဲ့ဒီလွတ်တော်ကုသလများကိုတာဝန်ပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ပြောင်းစုလွတ်တော်ကနေပြီးတော့အများဆုံးဆွေးနွေးအတည်ပြုပေးဖို့ဆိုပြီးပြောင်းစုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်ပြောင်းစုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီဥပဒေကြမ်းကိုဘာကြောင့်များအလျင်မြန်အတည်ပြုပေးဖို့လိုလားနေပါလဲနောက်တစ်ခါဒီဥပဒေကြမ်းထဲမှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်လို့ကောဘာတွေအငင်းပွားစရာရှိပါလဲဒါကိုတော့ဒီလာမယ့်စနေညပိုင်းတိုက်လေလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းများလိုတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့ကိုမင်းများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0392382554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြောင့်သွားရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်စနေနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။ VOA ရဲ့အခုထုတ်လွှင့်ပေးနေတဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းအစီအစဉ်နေပြီးမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါမယ
်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရှိတဲ့အေယာဝန်လေးမျက်နှာနဲ့ဖျားရုပ်တုနေရာကလူ22ယောက်ထက်မနည်းသေဆုံးခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်ရရှိသူနိုင်ငံသားတယောက်ကိုဖမ်းဆီးဖို့ထိုင်းအာဏာပိုင်တွေကဝေယံထုတ်ပြန်လိုက်ပါတယ်။ဒီဘုံးခွဲသူလို့တန်ရရှိသူဟာအခုတိုက်ခိုက်မှုကိုတယောက်ထဲလောက်တာမဟုတ်ပဲကွန်ရဲ့အချိတ်ဆက်တွေနဲ့လုတ်ခဲ့ပုံရတယ်လို့ထိုင်းရဲကျုပ်စမြုပ်ပုံပန်မောင်ကဒီကနေ့ပြောကြားခဲ့ပါတယ်။အာနာပိုင်းကိုထုတ်ပြန်လိုက်တဲ့ပုံမှာတော့အနှစ်ရောင်သပင်မုတ်ဆိတ်ကျင်ဆွဲရှိပြီးမျက်မှန်ဝိုင်းတက်ထားတဲ့လူငယ်ရဲ့တဦးရဲ့ပုံကိုတွေ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်တရုတ်နိုင်ငံတီယန်ဂျန်မြို့မှာပောက်ကွဲသွားခဲ့တဲ့ကုန်ပစ္စည်းတူလောင်ယုံပိုင်ရှင်တွေဟာအဆက်အသွယ်ကောင်းနေရှိကြပြီးအစိုးရအရာရှိတွေစီကလုံခြုံရေးလိုက်ခြင်းအတုတွေကိုရယူခဲ့ကြတယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်။ဗုဒ္ဓဟူးနေ့ကထွက်ပေါ်လာတဲ့အကျင့်ပြချစားမှုနဲ့ပတ်သက်တဲ့ဆွဆဲချက်တွေကြောင့်ပောက်ကွဲမှုနဲ့ပတ်သက်တဲ့ဒေါသတွေကိုပိုပြီးတော့ကြီးထွားလာစေပုံပေါ်တယ်လို့လည်းဆိုပါရယ်။ဂရိနိုင်ငံကိုဗန္ဒိုက်အကူအညီ$93 billion ပေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဂျာမန်လွှတ်တော်အမတ်တွေကဒီကနေ့ထောက်ခံမဲ့ပေးလိုက်ပါရယ်။ဒါဟာနိုင်ငံတကာကျွေးရှင်တွေကိုဂရိကပြန်ကျွေးပြန်ဆက်ရမယ့်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ကြာသပတေးနေ့မတိုင်ခင်အချိန်မီအကူအညီလည်းဖြစ်ပါရယ်။ဂရိနိုင်ငံအတွက်ဗန္ဒာယီအကူအညီပေးရရမှာဂျာမနီနိုင်ငံကအများဆုံးထည့်ဝင်ထားတာဖြစ်တဲ့အတွက်ဒီအစီအစဉ်မစတင်ခင်လက်မှတ်ထိုးအတည်ပြုပေးဖို့လိုအပ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ရှန်ကန်ချန်းဖြစ်ပါတယ်ရှင်။ VOA American အသံမနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00ကနေ9:00အထိလိုင်းဒိုမီတာ3040/48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington. Welcome to the Voice of America.